Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။ VOA American အစံရ2018ခုနှစ်ဒီဇင်ဘာလ12ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ30 40 48တို့ကနေတည်းခံယူနာဆင်နိုင်ပါပြီရှင်။ကျွန်မအနံလောပါ။ဒီမနက်အတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်တော်မှာပါ
။ကျွန်တော်ကတော့ကျော်စံပါပါ။ Britain ဝန်ကြီးချုပ် Theresa May ဟာသူ့ဘော်တင်တဲ့အယုံကြီးအစီမရှိအဆိုကိုအနံ့ရပြီးယာတုဆက်လက်တည်နေတော့ပါတယ်။Donald Trump ရဲ့ရှင်းနေဟာ Michael Cohen ကိုထောင်ခံ၃နှစ်ပြည်တံဆီရင်လိုက်ပါတယ်။မန္တန်ငံရဲ့အနာဂတ်အုံမီတပ်ပရေးအတွက်အခုညပေးသွားမယ်လို့အိန္ဒိယသမ္မတကြီးကပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ပြင်နေမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပါရှင်။ထောင်အောင်ဆန်းစုကြည်ကိုပေးအပ်ခဲ့တဲ့အမြင့်ဆုံး Congressional Gold Medal American လွှတ်တော်ရွှေတံဆိပ်ဆုကိုပြန်ရုပ်သိမ်းခြင်းမတင် American လွှတ်တော်ကစဉ်းစားနေတဲ့သတင်းမှကြားမှာကတော့
I think at this point, yes. I have to share with you, we have talked to her. Look, I know at the end of the day, it's the generals making the decision.
အဖြစ်အဆိုကိုတော့မကြားခင်တင်ဆက်တော့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူရဲတွေကိုလူမျိုးရုံးတပ်ဖြတ်မှုဟောမဟုတ်အမေရိကန်လွတ်တော်မှာအတန်းနဲ့မဲခွဲတဲ့တဲ့ရင်ဥရောပတပ်ဖွဲ့ကနေပြည်နိုင်ငံခွဲထွက်ရေးကင်တွယ်ပုံကြောင့်ဝန်ကြီးချုပ်ထရီဆာမေအပေါ်အယုံကြည်မရှိဆိုကိုပါတီတွင်းနှဲခွဲတဲ့တဲ့ရင်ကိုကြားဖို့ရှိပါတယ်။တူတူပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာသတင်းမီဒီယာထက်ကမြန်မာဥကြော်စနားရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနက်ပိုင်းထိတ်တန့်ရသတင်းတွေကိုဥကြော်စနားနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးကြပါဦးရှင်
။ Britain ဝန်ကြီးချုပ် Theresa May ဟာပြည်ပလီမမအယုံကြည်မရှိဆိုတင်းတင်းခံရတဲ့ကိစ္စကိုအတန်ရရှိတော့ပါတယ်။သူ့ပေါ်အယုံကြည်မရှိအဆိုကိုထောက်ခံပြီးသူ့ကိုကန့်ကွက်တဲ့မဲ139မဲသာရရှိပြီးသူ့ကိုထောက်ခံပြီးအဆိုကိုကန့်ကွက်သူကတော့200ရှိခဲ့ပါတယ်။ဒီအောင်ပွဲအတွက်သူရဲ့ Conservative Party ဝင်တွေကလက်ခုအောက်ပါတည်ကြခဲ့ရပါတယ်။ဒီလိုအတန်ရရှိသွားတဲ့အတွက် Theresa May ရဲ့ဝန်ကြီးချုပ်ရာထူးအပေါ်နောက်တစ်နှစ်စင်ခေါ်မှုကျင်းပသွားမှာဖြစ်ပေမဲ့ပါလီမန်ပေါ်မှာသူရဲ့အော်ဇော်လှမှုမှုမှိမ့်မင်သွားတယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ဒီအယုံကြည်မရှိအဆိုမဲခွဲမဲမခွဲခင်မှာမစ္စစ်မေကနောင်လာမဲ့2022ကျရင်ရွေးဝင်ရောက်ရွေးမခံတော့ဘူးလို့ပြောခဲ့တဲ့အတွက်လည်းပဲဘယ်ဘက်မဲ့ပြရမှမသိဖြစ်နေတဲ့အမှတ်တွေထောက်ခံမှုကိုရရှိနိုင်ခဲ့ဟန်တူတယ်လို့သုံးသပ်သူတွေကဆိုကြပါတယ်။အခုလိုအနိုင်ရရှိလိုက်တဲ့အတွက်သူလှုပ်ဆောင်ထားတဲ့ဥရောပသမဂ္ဂခွဲထွေးရေးသဘောတူညီချက်ပေါ်ထောက်ခံမှုအလုံးလောက်ရရှိသွားပြီလို့ပြောဖို့တော့ခက်နေပါသေးတယ်။2016ဆန္ဒခိုင်ပွဲဆုံးဖြတ်ချက်အရဗြိတိန်ဟာဥရောပသမဂ္ဂက2019မလ29ရက်နေ့မှာနှုတ်ထွက်ဖို့စီညီပါတယ်။ဒီအတွက်ဥရောပသမဂ္ဂနဲ့သူရယူညီနိုင်တဲ့သဘောတူညီချက်ကို British and Parliament ကသဘောတူညီရောက်မှဖြစ်ပါတယ်။
American သမ္မတ Donald Trump ရဲ့ကာလကြာရှည်9ရက်ရှိနေဖြစ်တဲ့ဆောင်ရွက်ခဲ့သူ Michael Cohen ကသူ့ရဲ့ခေါင်းဆောင်ဖြစ်သူကိုမျက်ကန်းသစ္စာရှိခဲ့မှုဟာနောက်ဆုံးမှာတော့သူ့ခေါင်းဆောင်ရဲ့ဆိုးဝါးညံ့ညံ့တဲ့လုပ်ရတွေကိုလိုက်ပြီးတော့ဖုံးကွယ်ပေးရဖို့ဖြစ်လာတယ်လို့နယူးယောက်တရားသူကြီးကပြောကြားခဲ့ပြီးတဲ့နောက်မှာပဲဗိုလ်တပုနေ့ကတော့သူကိုထောင်ဒဏ်ပြစ်ဒဏ်တောက်နှစ်ချမှတ်တာခံခဲ့ရပါတယ်။တရားရုံးတရားသူကြီး William Pauley ကကိုဟန်ကိုပြစ်မှုအများအပြားအတွက်ထောင်ဒဏ်ပြစ်ဒဏ်ပေးခဲ့တာပါ။ဒီအထက်မှာ Trump နဲ့ကျူးလွန်တယ်လို့အဆက်ဆွဲခံရတဲ့အမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခံခွင့်ဖြစ်တဲ့ American Dollar 28,000 ပေးဖို့အတွက်စီစဉ်ပေးတာနဲ့ Russia နိုင်ငံ Moscow မြို့မှာမိုးထိမြင့်အဆောက်အဦဆောက်ဖို့အတွက် Trump ရဲ့ကြိုးစားမှုနဲ့ပတ်သက်ပြီးလွှတ်တော်ကိုလိန်လေခဲ့တာလည်းပါဝင်ပါတယ်။အသက်52နှစ်ရှိပြီဖြစ်တဲ့ကိုဟန်အတွက်သူ့ရဲ့ဖြောင့်မတ်တည်ကြည်မှုတွေပျောက်ဆုံးတဲ့အနေအထားဖြစ်နေတယ်လို့တရားသူကြီးကပြောကြားခဲ့တာပါ။ကိုဟန်က Trumpအတွက်နှစ်ပေါင်း12နှစ်ကြာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးတချိန်ကတော့ Trump အတွက်ဆိုတနက်နဲ့ပြစ်လာရင်တော့ကာကွယ်တဲ့အနေနဲ့သူဝန်ခံပေးမယ်လို့ပြောခဲ့သူဖြစ်ပေမဲ့မကြသေးရင်ကမှ Trump ကိုဆန့်ကျင်ပြီးပြောကြားလာခဲ့သူလည်းဖြစ်ပါတယ်
။ဆီးရီးယားနိုင်ငံ Cuts Piduse YPG ရေပေါ်ဇာမက်ရပိုင်းတွင်တူရကီစစ်တပ်ကထိုးစစ်ဆင်မယ်လို့တူရကီသမ္မတ Recep Tayyip Erdogan ကဆိုပါတယ်။ IS ကိုတိုက်ခတ်တဲ့နေရာမှာအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်ဖြစ်တဲ့ဒီ Cuts YPG ရေကိုဒီလိုချိန်ရောက်လိုက်တာဟာမြစ်တို့မဟာမိတ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တူရကီကြားတင်းမာမှုပြန်ဖြစ်လာနိုင်တဲ့ကိစ္စဖြစ်ပါတယ်။ YPG တွေဟာတူရကီကိုနှစ်ချီလာများပုံမှန်တိုက်ခိုက်နေတဲ့ PKK Cuts သဘုံတွေနဲ့ဆက်ဆက်နေတဲ့အကြမ်းဖက်အဖွဲ့တစ်ခုဖြစ်တယ်လို့တူရကီအစိုးရယူဆထားတာပါ။ Euphrates မြစ်အစ်စ်ဘက်ကန်ကသဘုံတွေကိုအပြတ်ရှင်းမယ်လို့ဝန်ကြီးချုပ်အာဒိုဗန်ကပြောကြားခဲ့ပြီးတဲ့နောက်တူရကီတင်ကားတွေတန်ကြားကားတွေဟာဆီးရီးယားနေသားစီကိုသွားနေရတယ်လို့ဒေသခံမီဒီယာတွေမှာဖော်ပြနေကြပါတယ်။ အခုအချိန်ကြီးက YPG တွေပေါ့တူရကီတိုက်ခိုက်မဲ့ကိစ္စကိုအမေရိကန်တိုင်းငံတွေကပဲဟန်တာနိုင်မယ်လို့မြင်နေကြပါတယ် YPG နဲ့တူရကီတပ်ဖွဲ့တွေအကြအမေရိကန်စီးအကြက်ခတ်တွေဖြန့်ချထားတဲ့အတွက်အမေရိကန်တို့ဟာအကြမ်းဖက်သမားတွေကိုအကောက်အွယ်ပေးနေတယ်လို့တူရကီဘက်ကတော့ဆက်ဆွဲထားပါတယ်
အီရန်နိုင်ငံရဲ့ပဲထင်းတဲ့ဒုံးကြီးအစီအစဉ်လှုပ်ဆောင်မှုတွေဟာ2015အီရန်ရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ရပြီးချိန်ကစပြီးတိုးလာတာတွေ့ရတဲ့အတွက်အီရန်ရှေ့တိုးပြီးမလှုပ်ဆောင်နိုင်ဖို့အတွက်တင်းကျပ်တဲ့ကန့်သတ်မှုတွေချမှတ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ခ်ပွန်ပီယိုကကုလသမဂ္ဂလုံခြုံရေးကောင်စီမှဗိုလ်တပ်ဖွဲ့နေကပန်ကြားလိုက်ပါတယ်။အီရန်ဟာနိုင်ငံတကာရဲ့အပြုသဘောဆောင်တဲ့ဆန္ဒတွေကိုအမျက်ထုတ်ပြီးအီရန်ကိုပဲထင်းတဲ့ဒုံးကြီးမထောက်လှုပ်စေဖို့အတွက်လုံခြုံရေးကောင်စီကနေချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုအကြိမ်ကြိမ်ချိုးဖောက်ခဲ့တယ်လို့နျူကလ িয়ার သဘောတူညီချက်ဆိုင်ရာအကောင့်ထဲဖော်ရင်းနဲ့ပတ်သက်တဲ့ကုလညီလာခံမှဝန်ကြီးပေါင်ပီယိုကပြောပါတယ်။ဒါအပြင်အမေရိကန်ကတော့ရရှိထားတဲ့ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဘယ်တော့မှလက်ခံမှာမဟုတ်ကြောင်းလည်းပြောပါတယ်။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2.31 ထဲမှာနိုင်ငံတကာဥပဒေနဲ့အညီနျူကလ িয়ার သဘောတူညီချက်ထဲမှာအီရန်ဘက်ကနေနျူကလ িয়ার လက်နက်ထုတ်နိုင်စွမ်းရှိလာစဉ်ပဲပဲ့ထင်းတက်ဒုံးကြီးပုံစံထုတ်လုပ်မှုအစီရောက်လာနိုင်တဲ့လှုပ်ဆောင်မှုတစ်ခုမှမလှုပ်ဆောင်ဖို့အတွက်တောင်းဆိုထားတာဖြစ်ကြောင်းလည်းဝန်ကြီးပေါင်ပီယိုကပြောပါတယ်။ဒါပေမဲ့အီရန်ဟာသဘောတူစာချုပ်ချုပ်ဆိုပြီးချိန်ကစပြီးလိုက်နာမှုမရှိဘဲဒုံးကြီးစမ်းသပ်မှုတွေတိုးလာတယ်လို့အီရန်ဟာပဲ့ထင်းတက်ဒုံးကြီးထုတ်လုပ်တာဒါမှမဟုတ်ထုတ်လုပ်ဆဲစုစုပေါင်း10ခုကျော်ရှိနေပြီးအရှိလေပိုင်းဒေတာမှဆိုအီရန်ရဲ့ပဲ့ထင်းတက်ဒုံးကြီးအင်အားကအကြီးမားဆုံးဖြစ်နေတယ်လို့လည်းဆက်ဆွဲခဲ့ပါတယ်။အီရန်အရာရှိတချို့ရဲ့ပြောကြားချက်အရဆိုသူတို့ရဲ့ဒုံးကျည်ဟာကီလိုမီတာ2000ကျော်အထိပြစ်ခတ်နိုင်တဲ့အတွက်ဥရောပကမဟာမိတ်နိုင်ငံတွေမှာဒေတာတွေမှာရှိတဲ့အေတင်တို့ဆိုဖီးယားနဲ့ဘူခါရက်အထိရောက်နိုင်ခြေရှိနေတယ်လို့လည်းဝန်ကြီးပေါင်ပီယိုကပြောပါတယ
်။ VOA American တံတမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဘိုင်းဒိုမီတာ32 kHz 9335ဘိုင်းဒိုမီတာ40 kHz 9839ဘိုင်းဒိုမီတာ48 kHz 6153ဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပစိတမီရာဗီဒင်းတွေကိုဆက်လက်ပြောပြနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ7ရက်နေ့ကအမေရိကန်ပြည်ထောင်စုအောက်ဆက်တော်မှာပြုလုပ်ခဲ့တဲ့မြမရေးဆုံးဖြတ်ချက်အမှတ် 1391 ကိုဆွေးနွေးခဲ့ကြပါတယ်။အဲ့မှာ Ohio ပြည်နယ် Republican အလုပ်တော်အမတ် Steve Chabot က2018 September 29ရက်နေ့ကမူလတည်တွင်းခဲ့တဲ့အလုပ်တော်မြမရေးဆုံးဖြတ်ချက်အမှတ် 1091 မှာတခိုင်ပြည်နယ်အင်းညင်ကျေးရွာရင်းရက်ဆေးဦးအဆက်ခံရမှုသတင်းယူခဲ့တဲ့အတွက်ထောင်ဒဏ်ကျခံရတဲ့ Rogers သတင်းထောက်နှစ်ယောက်ကိုပြန်လွှတ်ပေးဖို့အရေးတခါမြမလုံခြုံရေးတပ်တွေကကျူးလွန်ခဲ့တဲ့ရိုဟင်ဂျာတွေအပေါ်ရစက်မှုတွေဟာ genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်ကြောင်းအမေရိကန်လွှတ်တော်ကအတည်ပြုပေးရေးစာရတွေပါရှိခဲ့ပါတယ်။အဲဒီဆုံးဖြတ်ချက်မူကြမ်းပါအချက်အလက်တွေကိုပို့ပြီးခိုင်မာအောင်ဖြစ်ဆက်ပြင်ဆင်မှုတွေပြုလုပ်ခဲ့ပြီးဒီဇင်ဘာ7ရက်နေ့ကအောက်လွှတ်တော်မှာထပ်မံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဲဒီပြင်ဆင်ချက်မှာပါတဲ့ဆုံးဖြတ်ချက်မူကြမ်းကိုအတန်းနဲ့မဲခွဲတဲ့နေရာမှာတော့အများကသဘောတူညီခဲ့ကြပေမဲ့အဲဒီဆုံးဖြတ်ချက်မျိုးကိုပို့ပြီးထိရောက်ခိုင်မာအောင်ဆိုပြီးစစ်တော်အမတ်တဦးချင်းစီရဲ့ထောက်ခံချက်ဒါမှမဟုတ်ကံကွယ်မှုတွေကိုအတိအကျမှတ်တမ်းတင်ထားနိုင်ဖို့လိုအပ်တဲ့အတွက်အောက်လွှတ်တော်အတွင်းမှာဒီဇင်ဘာ12ရက်နေ့မှာမဲခွဲဆုံးဖြတ်ဖို့ရက်သတ်မှတ်ခဲ့ပေမဲ့မဆုံးဖြတ်ဖြစ်ခဲ့ဘူးလို့အောက်လွှတ်တော်တာဝန်ရှိသူဒူဂါဗီကိုပြောကြားခဲ့ပါတယ်။ဘယ်တော့ဆုံးဖြတ်မယ်ဆိုတာကိုတော့မသိရသေးပါဘူးခင်ဗျာ
။မြန်မာနိုင်ငံကိုချစ်ချည်ခီးစဉ်ဖြစ်တဲ့ငါးရက်ကြာလာရောက်နေတဲ့အိန္ဒိယသမ္မတရမ်နတ်ကိုဗန်ဟာမြန်မာနိုင်ငံကိုအကူအညီတွေပေးဖို့အတွက်အသင့်ရှိနေတယ်လို့ဗုဒ္ဓဖူးနေမှာပြောကြားခဲ့ပါတယ်။အိန္ဒိယသမ္မတရဲ့ငါးကြာမြန်မာနိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံကုန်သွယ်မှုရင်းနှီးမြှုပ်နှံမှုတုံ့ပြန်ရေးအပါအဝင်သိပ္ပံနဲ့ဉာဏ်ပညာပူးပေါင်းဆောင်ရွက်ရေးမြန်မာနိုင်ငံရဲ့တရားရေးကဏ္ဍဆွေးနွေးမြင့်တင်ရေးအတွက်အကူအညီတွေပေးသွားဖို့နှစ်နိုင်ငံနားလည်မှုစာကြောင်းလွှာရေးထုတ်ခဲ့ကြတာဖြစ်ပါတယ်။အိန္ဒိယသမ္မတကိုဗင်ဟာနိုင်ငံတော်သမ္မတဥဝင်းမြင့်နဲ့ရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပါနေပြည်တော်မှာတီးခြားတွေ့ဆုံခဲ့ပြီးအိန္ဒိယအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးညီညွတ်လုပ်ငန်းစဉ်တွေဆက်ပြီးထောက်ခံဆက်လက်အကူအညီပေးသွားမယ်အကြောင်းဒါအပြင်နှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်ဖွံ့ဖြိုးရေးလှုပ်ဆောင်ပေးမယ့်အကြောင်းနဲ့ကုန်သွယ်မှုအပြန်အလှန်မြင့်တင်မယ့်အကြောင်းလည်းပြောကြားခဲ့ပါတယ်။ဒါအပြင်အိန္ဒိယဆိုင်ရာမြန်မာနိုင်ငံအတန်ရုံးကိုနေပြည်တော်မှာပြောင်းရွှေ့ဖွင့်နှစ်ထားရှိဖို့လည်းအခုအိန္ဒိယသမ္မတရဲ့ခီးစဉ်တွင်မှာပဲသဘောတူညီခဲ့ကြပါတယ
်။ဒီပြည်ဆိုင်ရာကနေဒါသံတမန်ဟောင်းတူကိုတရုတ်နိုင်ငံအမျိုးသားလူမျိုးရေးကိုအငြင်းပြုရဲဆိုရဲဆွဆွဲခြင်းနဲ့တင်းလန်နေရာဖန်စီခဲ့ကြောင်းတရုတ်အစိုးရကဗိုလ်ထူးနေမှာကြေညာပါတယ်။Michael Kovrin ဟာ တိုင်းပြည်ရဲ့လူမျိုးရေးအန္တရာယ်ဖြစ်စေမဲ့လူရက်တွေမှာပါဝင်လှုပ်ဆောင်နေရလို့သံတရားရှိရတဲ့အတွက်ဒီလိုဖန်ဆီးရတာဖြစ်တယ်လို့တရုတ်နိုင်ငံပိုင်းသတင်းဌာနက VOA ကိုပြောကြားလိုက်ကြပါဒီထက်ပိုပြီးအစီအစဉ်ကြောပြောမထားပါဘူးတရုတ်တယ်လီကွန်ကုမ္ပဏီအကြီးအကဲ Man One Chu ကိုကနေဒါကဖန်ဆီးခဲ့ပြီးတပတ်တောင်မကြာခင်မှာပဲကနေဒါသံတမန်ဟောင်းကိုတရုတ်ပြည်ကအခုလိုဖန်ဆီးလိုက်တာဖြစ်ပါတယ်အမေရိကန်သမ္မတ Donald Trump ကတော့တရုတ်နဲ့ကုန်သွယ်ရေးသဘောတူညီမှုအတွက်အထောက်အကူဖြစ်မယ်ဆိုရင်Man want to အဖန်ခံရတဲ့အမှုမှာဂျာဝင်ဆောင်ရမယ်လို့ပြောတာပါပဲ။အမေရိကန်ရဲ့အီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုချုပ်ဖောက်တယ်ဆိုပြီးအမေရိကန်ရဲ့ဖန်ဝရံအရတရုတ်ကုမ္ပဏီအုပ်ချုပ်ရေးမှု Man ကိုကနေဒါရဲတပ်ဖွဲ့ကဗန်ကူးဗားလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပြီးအင်္ဂါနဲ့ညနေပိုင်းမှာတော့အမခန်နဲ့ပြန်လွှတ်ပေးခဲ့ပါတယ်။အခုတော့ Man want to ဟာအမေရိကန်ပြည်ထောင်စုစီလွှဲပြောင်းပေးခံရမယ်အရေးဆောင်ဆိုင်နေပါတယ်။
ပါစတာရေးလှုပ်ရှားမှုနဲ့ပတ်သက်တဲ့သတင်းမီဒီယာရေးသားမှုတွေအတွက်ထောက်လန်းစစ်ဆေးမှုတွေလုပ်နေတဲ့ပါကစ္စတန်အာနာဘန်နေဟာ VOA website ကိုပိတ်တိခဲ့တယ်လို့ဒေတာရင်းလူလူစုဝေးဘွဲတွေကိုသတင်းရယူတဲ့သတင်းသမားတွေကိုလည်းရဲတွေကအမှုဖွင့်ပြီးအရေးယူမှုတွေရှိနေပါတယ် RFE RL ဌာနရဲ့ Marshall Radio က Silent Misok နဲ့ဒေတာရင်း TV ဌာနက Zafar Wazia တို့ကိုခိုင်ဘာပတ်တန်ခွာခိုင်မှာစနေနေ့လူလူစုဝေးပွဲမှာတခြားလူ20လောက်နဲ့တူပါဝင်ခဲ့သူတွေဖြစ်နေရဲကမှတ်တမ်းတင်ခဲ့တာပါသူတို့ဟာနိုင်ငံတော်အဖွဲ့အစည်းတွေကိုဆန့်ကျင်တဲ့ကြွေးကြော်တန်းတွေကိုကြွေးကြော်ခဲ့ကြပြီးအကြမ်းဖက်ဖို့လဲလူလူကိုလှုံ့ဆော်ခဲ့တယ်လို့ရဲတွေကပြောပါတယ်မင်းဆုကတော့သူနဲ့ဝါစီယာတို့ဟာပါစတန်အရေးလှုပ်ရှားမှုလူလူစုဝေးပွဲအတွင်းသတင်းတောက်တွေအနေနဲ့သတင်းယူခဲ့ကြတာဖြစ်ကြောင်းပြောကြားခဲ့တာပါ
ပေါ်ထုံးနေမနေ့ပဲနောက်ဆုံးရမြန်မာနိုင်ငံကနေကသတင်းတွေကိုဦးကျော်စန္ဒနဲ့ဒေါခင်မျိုးတက်တို့ကကြီးညာပေးခဲ့ကြတာပါရှင်အခုတော့သတင်းဆောင်မာရီကိုဆက်တိုက်တင်ပြတော့ပါမယ်ဒေါအောင်ဆန်းစုကြည်ကိုပေးအပ်ခဲ့တဲ့အမြင့်ဆုံး Congressional Gold Medal အမေရိကန်လွှတ်တော်ရွှေတံဆိပ်ဆုကိုပြန်ပြီးတော့ရုပ်သိမ်းတင်မတင်အမေရိကန်လွှတ်တော်ကစဉ်းစားနေပြီဖြစ်ကြောင်းဝါရင် Republican အောက်လွှတ်တော်အမ Ed Rice က VOA ကိုပေါ်ထုံးနေကပြောကြားလိုက်ပါတယ်မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့သူကိုယ်တိုင်စကားပြောခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေဖိနှိပ်ခံရမှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်အနေနဲ့တစုံတရာထုတ်ဖော်ပြောဆိုဖို့လဲအမေရိကန်လွှတ်တော်ကမျှော်လင့်နေတဲ့အကြောင်း Advice ကပြောပါတယ်အဖြစ်ဆုံးကိုတော့ဘိုင်အင်ဂျင်နိုင်ကတင်ပြထားပါတယ်ရှင
် Republican ဝါရင့်အောက်လွှတ်တော်အမတ်နိုင်ငံသားရေးကော်မတီဥက္ကဋ္ဌ Advice ကို VOA သတင်းတောက် Greater Van Sustring ကတွေ့ဆုံမေးမြန်းရမှာဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့အရက်သားတွေအတွက်အမြင့်ဆုံးဆုဖြစ်တဲ့ Congressional Gold Medal ဆုနဲ့ပတ်သက်လို့ဒီဆုကိုပြန်ပြီးရုပ်သိမ်းတင်တယ်လို့လွှတ်တော်အမတ်အနေနဲ့မြင်ပါသလားလို့မေးတဲ့အခါမှာ Mr. Rice ကအခုလိုဖြေဆိုပါတယ
်I think at this point yes I have to share with you we have talked about
ဒီချက်နဲ့ပတ်သက်လို့ကျွန်တော်အမြင်အရပြန်ရုပ်သိမ်းတင်တယ်လို့ပြောချင်ပါတယ်ကျွန်တော်ပြောနိုင်တာကဒေါအောင်ဆန်းစုကြည်နဲ့ကျွန်တော်စကားပြောခဲ့ပါတယ်နောက်ဆုံးမှာတော့စစ်ဘုတ်ကျုပ်တွေကပဲဆုံးဖြတ်ချက်တွေပြုလုပ်မယ်ဆိုတာကျွန်တော်သိနေပါတယ်။ဒါပေမဲ့အစိုးရင်ကြောင်းလန့်မှုတွေရှိနေရင်တောင်မှဖော်ထုတ်ပြောဆိုဖို့မဖြစ်မနေနီးလန်းရှာဖွေရမှာပါ။စစ်တပ်ကနေဘေးပတ်ပတ်လည်မှာဝန်းရံထားတာတော့မှကိုယ်အနေနဲ့ကြံ့ကြံ့ခံရက်တည်ပြီးဖြစ်ရအမှန်ကိုဝေဖန်ကန့်ကွက်ပြောဆိုရမှာပါ။မြန်မာနိုင်ငံမှာဒီလိုမျိုးဖြစ်မနေပါဘူး။ဒီအတိုင်းဒေါအောင်ဆန်းစုကြည်ဖြစ်နေပြီးသူ့အနေနဲ့ထုတ်ဖော်ပြောဆိုဖို့လိုအပ်နေပါတယ်။
တကယ်ပဲလွတ်တော်ဘက်ကဒီစုကိုရုပ်သိမ်းဖို့ဖြစ်လာနိုင်ခြေရှိမရှိထပ်ပြီးမေးမြန်းရမှာတော
့
ရလို့မြန်မာနိုင်ငံမှာ genocide လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းအမေရိကန်လွတ်တော်ကနေတွေ့ရှိခဲ့မယ်ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါကြောင့်ဒီ genocide လူမျိုးတုံးတပ်ဖြတ်မှုမြောက်ကြောင်းဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုဖို့ကျွန်တော်တို့ဆက်ပြီးလှုံ့ဆော်နေတာပါ
အမတ်စုစုပေါင်း435ယောက်ရှိနေတဲ့အောက်လွှတ်တော်မှာဒေါအောင်ဆန်းစုကြည်အပေါ်အမေရိကန်လွှတ်တော်ရွှေတံဆိပ်စုကိုပြန်ရုပ်သိမ်းမဲ့အဆိုတင်သွင်းဖို့အခြေအနေတိတ်မဖြစ်နိုင်ဘူးလို့အမေရိကန်မြန်မာလူမှုရေးအသင်းဥက္ကဋ္ဌဒေါက်တာရူဒင်းကမြန်မာတယ
်အမေရိကန်အောက်လွှတ်တော် House of Representatives ကတော့အမတ်435ယောက်ရှိတာပေါ့နော်အဲ့ဒါအမတ်တချို့ကဒီစဉ်းစားမှုရှိတယ်ဆိုတော့ဒါသဘာဝကျပါတယ်သူတို့လည်းလွှတ်တော်အမတ်တွေအနေနဲ့လွတ်လပ်လပ်လပ်သုံးသပ်ခွင့်တင်ပြခွင့်ရှိတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်ထင်တယ်သူတို့ဒီအမေရိကန်လွှတ်တော်အမတ်တွေနဲ့အလီနဲ့ဗမာပြည်မှာဘယ်လိုဖြစ်ပျက်နေတယ်။နောက်2008အခြေခံဥပဒေအရ
ဒီရွေးကောက်တင်မြောက်ခံရတဲ့အန်အယ်ဒီအစိုးရမှာဘယ်လောက်ထိလုတ်ပိုင်ခွင့်ရှိတယ်ဆိုတာကိုစက်စက်နတ်နတ်သုံးသပ်ကြည့်ရင်တော့ကျွန်တော်ထင်တယ်ဒီအစိုးရလွတ်တော်မှာအတီးပြုတ်ဖြစ်မယ်လို့တော့ကျွန်တော်သိမထင်ဘူး။၂၀၁၉နှစ်နေကျေကျုပ်ထိန်းသိမ်းခံထားရခြင်းဒေါက်ဆန်းစုကြည်ကိုအမေရိကန်လွှတ်တော်ရွှေတစိမ့်စုချင်းမြင့်နဲ့ဥပဒေမူကြမ်းကိုအထက်နဲ့အောက်လွှတ်တော်နှစ်ရလု ောင်စုကိုလာရောက်တဲ့ဒေါက်ဆန်းစုကြည်ရဲ့ပထမဆုံးချိန်ခီးစဉ်အတွင်းလွှတ်တော်မှသူ့ကိုအခမ်းအနားနဲ့ဂုဏ်ပြုပေးအပ်ခဲ့ပါတယ်ရှင်
မအင်ဂျင်နိုင်တင်ပြတော့ပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံရဲ့ရိုဟင်ဂျာတွေအပေါ်ရက်ဆက်တဲ့လှုပ်ရှားဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်ကြောင်းနဲ့ဖမ်းဆီးထိန်းသိမ်းခံထားတဲ့ရိုက်တာစတင်ထောင်နှစ်ဦးကိုပြန်လုပေးရေးကိစ္စရုံးနဲ့ပတ်သက်ပြီးအမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်အမှတ်1091ကိုအတန်နဲ့မဲခွဲတဘောတူခဲ့ကြပါတယ်။ဒါပေမဲ့အခုလိုအထူးမှတ်တမ်းတင်ဖို့မဲခွဲဆုံးဖြတ်မှုကိုတော့ရက်ရွှေ့ဆိုင်ခဲ့ပါတယ်။အခုကိစ္စအတန်နဲ့မဲခွဲဆုံးဖြတ်ချက်အဖြစ်မှတ်တမ်းတင်မဲခွဲဆုံးဖြတ်မှုလုပ်ရခြင်းအကြောင်းကဆုံးဖြတ်ချက်ကိုပုံမလင်းနဲ့ဆီလို့တဲ့အတွက်ဖြစ်ကြောင်းနိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican Outlet အမအက်ဒရက်စ်က VOA သတင်းထောက် Greta Van Susteren နဲ့တွေ့ဆုံမိမြန်ခါမှပြောပါတယ်။အကြောင်းစုံကိုတော့ဒေါ်လလတန်းကတင်ပြထားပါတယ်ရှင်
။အမေရိကန်အောက်လွှတ်တော်မှာကနဦးဩဂုတ်လကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်1091ရဲ့နောက်ဆုံးပြင်ဆင်ချက်ပါရခိုင်ပြည်နယ်မှာဩဂုတ်လကဖြစ်ပွားခဲ့တဲ့ရူဟင်ဂျာတွေပေါ်ရက်ဆက်တဲ့လူရဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရရောက်တဲ့ဆိုတာကိုအတိအမှတ်ပြုပြီးအင်းတင်ကြီးပါမှာရူဟင်ဂျာ10ဦးအသက်ခံရမှုကိုစုံစမ်းစစ်ဆေးဖော်ထုတ်မှုကြောင့်တရင်တောင်ဦးတို့ဖြစ်ကြတဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုအမြန်ဆုံးမြန်မာအစိုးရကပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွှတ်တော်မှာဒီဇင်ဘာလ7ရက်နေ့က Republican နဲ့ Democrat အောက်လွှတ်တော်အမတ်တွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အတည်ပြုနိုင်ရေးအတွက်လွှတ်တော်မှာနီးနီးဖြစ်တဲ့ Voice Vote အတန်းနဲ့မဲခွဲဆုံးဖြတ်နည်းနဲ့ Record Vote လွှတ်တော်အမတ်တူးချင်းစီရဲ့ထောက်ခံမှုကန့်ကွက်မှုကိုမှတ်တမ်းတင်တဲ့နည်းရှိရမှာပထမအစံနဲ့မဲခွဲဆုံးဖြတ်ခဲ့ရမှာအောက်လွှတ်တော်အမတ်အများစုကသဘောတူခဲ့ကြတာဖြစ်ပါတယ်။
Coming just back to balance this time, the question is, will the House suspend the rules and agree to House Resolution 1091 as amended? Those in favor say aye. And those opposed, no. In the opinion of the chair, two-thirds being in the affirmative, the rules are suspended.
That's why the Ruhin Jadwe Bo, Myanmar Sitaye, Yesetde, Julung Hugu, Genocide, Lumiotong, Tapshan Hu, Pye, Tamapu, Aulado, Sumpya Chema, Taitun Tadlu, Tamna Trump, Suya Ani, Ne, Tamma Bebu, Sutoga, Ali, Ne, Taupya, Lure, Dwejang.Record vote မှတ်တမ်းတင်မဲခွဲဆုံးဖြတ်ဖို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌလည်းဖြစ်ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှလည်းဖြစ်တဲ့ Ed Rice ကအင်္ဂါနေ့ကတောင်းဆိုခဲ့တာဖြစ်ပါလေ
B of rule 20 further proceedings on this question
ကုလအောက်လွှတ်တော်ဆုံးဖြတ်ချက်ရဲ့လိနေမှုကိုပြလို့တဲ့အတွက်ကြောင့်Record vote မှတ်တမ်းတင်မဲခွဲဆုံးဖြတ်ဖို့တောင်းဆိုခဲ့ရမှာအချိန်အကန့်အသတ်ကြောင့်အင်္ဂါနေ့ကအတန်နဲ့မဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာတော့အင်္ဂါနေ့ကမှတ်တမ်းတင်မဲခွဲဆုံးဖြတ်မှုကိုအချိန်အခက်ခဲကြောင့်ရက်ရွှေ့ဆိုင်ခဲ့တာဖြစ်ပါတယ်အခုလိုအတန်နဲ့မဲခွဲဆုံးဖြတ်သဘောတူခဲ့ပြီးတဲ့နောက်မှတ်တမ်းတင်မဲခွဲဆုံးဖြတ်ဖို့တောင်းဆိုမှုကိုတော့အင်္ဂါနေ့ကဆွေးနွေးခဲ့တဲ့ဥပဒေကြမ်းတွေအတော်များများရှိခဲ့တဲ့အတွက်ကြောင့်မဲခွဲဆုံးဖြတ်မှုကိုဗုဒ္ဓဦးနေကိုရဲ့ရွှေဆိုင်ကြရမှာဗုဒ္ဓဦးနေညမှာလေတခြားမဲခွဲဆုံးဖြတ်မှုတွေပြုလုပ်ခဲ့တဲ့အတွက်ကြောင့်ထပ်ပြီးရဲ့ရွှေဆိုင်ခဲ့တယ်လို့သိရရွှေဆိုင်ထားတယ်လို့သိရပါလေ VOA သတင်းတော် Greater Van Stressen နဲ့ဗုဒ္ဓဦးနေကတွေ့ဆုံမိမြန်ကမှာအောက်လွှတ်တော်မှာ Ed Rice ကမှတ်တမ်းတင်မဲခွဲဆုံးဖြတ်မှုတောင်းဆိုခြင်းဟာအောက်လွှတ်တော်မှာ Republican ရော Democrat အမတ်တွေကပါတခဲနဲ့ထောက်ခံမှုပြသလူတဲ့အတွက်ဖြစ်တယ်လို့
All of the members of my committee, and this is unanimous, have an awareness of all the hills we've built on this. All feel passionately about this.
ကော်မတီကနေပတ်သက်ပြီးသွတ်တော်အမတ်တွေအားလုံးကော်မတီဝင်တွေအားလုံးကတညီတညွတ်တဲ့သဘောတူညီကြပါတယ်။ Texas ပြည်နယ် Republican အောက်လွှတ်တော်အမတ် Mike McCaw ကအစ New York ပြည်နယ် Democrat အမတ် Elliot Engel အစိုးပါတီနှစ်ဖက်စလုံးကကျွန်တော်တို့နှစ်နှစ်ကာကသဘောတူညီကြတာဖြစ်ပါတယ်။အဲဒါကြောင့်အခုမဲခွဲတဲ့အခါမှာလဲဒီမဲတွေဟာတညီတညွတ်တဲ့သဘောတူညီခဲ့တဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းနဲ့ American ပြည်တော်စုအနေနဲ့မြန်မာနိုင်ငံအပေါ် ပေးခြင်းတဲ့သဘောထားနဲ့ဖိအားတွေကိုမှတ်တမ်းမှတ်ရအတိအကျဖြစ်အောင်ဆောင်ရွက်လိုခြင်းပဲဖြစ်ပါတယ်။လူမျိုးတွေတပ်ပြမှုတွေရှိခဲ့တယ်ဆိုတဲ့တွေးရှိချက်တွေကိုမှတ်တမ်းအတိအကျတင်ပြီးစတင်အရေးယူလှုပ်ဆောင်နေပြီးဒီလိုရက်ဆက်ကြံ့ကြုံမှုတွေရတန်းကရရတော့မယ်ဆိုတာတွေကိုလည်းဖိအားပေးခြင်းတဲ့သဘောဖြစ်ပါတယ
်။ဒါအပြင်မြန်မာစစ်တပ်ရဲ့ရူဟင်ဂျာတွေပေါ်ရက်ဆက်တဲ့လူရဟာ genocide ဖြစ်တယ်ဆိုတာကိုပြသနိုင်ဖို့အတွက်လွှတ်တော်အပါအဝင်အမေရိကန်အစိုးရကပါတံတန်းနယ်ထွက်ဖို့လူတဲ့အတွက်ကြောင့်အခုလိုဆုံးဖြတ်ချက်ကနေဖိအားပေးခြင်းဖြစ်တယ်လို့ Gate Royce ကတွေ့ဆုံမီးမြန်ကန်တွင်ဖြေကြားခဲ့ပါတ
ယ် Let me explain the impact of that because when we speak with one voice in the United States and we force a determination of genocide which is the objective here
အဲဒီဆုံးဖြတ်ချက်ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်လို့ကျွန်တော်ရှင်းပြပါသေးတယ်အမေရိကန်ပြည်ထောင်စုအနေနဲ့အတန်တန်တဲ့ထွက်ဖို့လိုပါတယ်။ဒီမှာဥတီချက်ကလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်ဆိုတာကိုမဖြစ်မနေတတ်မှတ်ဖို့ပါပဲ။လူမျိုးရုံးတပ်ဖြတ်မှုကိုဆက်လုပ်နေကြသူတွေကိုလည်းပြင်းထန်စွာအသိပေးရရောက်ပါတယ်။လူပေါင်း 2,500 အသက်ခံခဲ့ရတယ်။အမျိုးသမီး 19,000 အတ္တမပြုကျင့်ခံခဲ့ရတယ်။ဒီလောက်ရမှာပါဝင်ကျူးလွန်ခဲ့ကြသူတွေကိုအေးအေးယူနိုင်ဖို့ကျွန်တော်တို့ကတညီတညွတ်တဲ့အတန်တန်တဲ့ထွက်ပြီးတတိပေးလိုက်တာဖြစ်ပါတယ်။ဒီပြမှာလေဒီပြမှုတွေရဲ့လေးနှံ့မှုကိုနိုင်ငံတကာလူအဖွဲ့အစည်းကနားလည်လာအောင်အခုလိုကျွန်တော်တို့ကစတင်လှုပ်ဆောင်လိုက်တာပါဒါဟာလိုအပ်ပါတယ
်ဒါအပြင်မြန်မာစစ်တပ်ပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်နိုင်ဖို့လေအောက်လွတ်တော်အနေနဲ့ကြိုးပမ်းလှုပ်ဆောင်နေတယ်လို့လေ address ကတွေ့ဆုံမီးမြန်ကန်တွင်မှဖြေကြားသွားပါတယ်ရှင်
ဒေါ်လာတန်တင်ပြသွားတာပါရှင်ဒေါက်တာရှင်များရှင်မြန်မာနိုင်ငံရဲ့တောက်ပတဲ့အနာဂတ်ယူမန်ချက်တွေပြေပေါ်လာအောင်အိန္ဒိယနိုင်ငံကအကူအညီပေးသွားဖို့အဆင်သင့်ရှိကြောင်းအိန္ဒိယသမ္မတရှရီရာနက်ကိုဗင်ဂါရန်ကိုမြို့မမင်းညကပြောဆိုလိုက်ပါတယ်အိန္ဒိယသမ္မတရဲ့၅ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံကုံသွဲရင်းနှီးမြှုပ်နှံမှုသူမြင့်ရေးအပါအဝင်သိပ္ပံနဲ့နေပညာပူးပေါင်းဆောင်ရွက်မြန်မာနိုင်ငံတရားရေးကဏ္ဍစွမ်းရည်မြင့်တင်ရေးအတွက်အကူအညီတွေပေးသွားဖို့အတွက်နှစ်နိုင်ငံနားလည်မှုစာချင်းလွှာရေးထိုးခဲ့ကြပါတယ်အိန္ဒိယနိုင်ငံကအကူအညီပေးတဲ့ဆိုပေမဲ့တခြားနိုင်ငံတွေတို့အင်လိုက်အားလိုက်လုပ်ပေးတာမျိုးမဟုတ်ပဲဖြစ်ဖြစ်မမှန်တာလုပ်ပေးလို့ရှိတာကိုသတိပြုတယ်လို့အိန္ဒိယအရေးကျွမ်းကျင်သူကသုံးသပ်ပါတယ်အကြောင်းစုံကိုတော့ကုညာဝင်းအောင်တင်ပြထားပါတယ
်မြန်မာနိုင်ငံကယီမန်းသားတဲ့အတောက်ပါဆုံးအနာဂတ်ကိုပြေဝလာအောင်အိန္ဒိယနိုင်ငံအနေနဲ့အကူအညီပေးသွားဖို့အစင်းသင့်ရှိကြောင်းအိန္ဒိယသမ္မတရနက်ကိုဗင်းကဒီဇင်ဘာ12ရက်နေ့ညရန်ကုန်မြို့အိန္ဒိယတန်ယုံမှာပြုလုပ်တဲ့မြန်မာနိုင်ငံရောက်အိန္ဒိယလူမှုအတိုင်းဝိုင်းနဲ့တွေ့ဆုံပွဲမှာပြောဆိုလိုက်တာပါ
Myanmar has embarked on an exciting but challenging journey. I am here to reassure Myanmar that India is always ready to help it fulfill.
မြန်မာနိုင်ငံဟာစင်ခေါမှုတွေများတဲ့လမ်းကြောင်းကိုရွေးချယ်ရှောက်လှမ်းနေပြီးဖြစ်တာနဲ့အညီမြန်မာနိုင်ငံရဲ့ရည်မှန်းထားတဲ့အတောက်ပါဆုံးအနာဂတ်ဖြစ်လာရေးအတွက်ဆန္ဒတွေပြည့်ဝရအောင်အိန္ဒိယနိုင်ငံကကူညီသွားမယ်ဆိုတာကိုကျွန်တော်အနေနဲ့အခိုင်အမာပြောကြားလိုပါတယ
်။အိန္ဒိယသမ္မတကိုဗစ်နဲ့ဇနီးတို့ဟာဒီဇင်ဘာ10ရက်နေ့ကမြန်မာနိုင်ငံကို9ရက်ကြာခီးဖြစ်ရောက်လာခဲ့တာပါ။1988ခုနှစ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကိုထောက်ခံအားပေးခဲ့တဲ့အိန္ဒိယနိုင်ငံဟာမြန်မာစစ်အစိုးရလက်ထက်1992ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဆိုင်ရာမူဝါဒပြောင်းလဲသွားခဲ့ပြီးအိန္ဒိယကအရှိမျောမူဝါဒအဖြစ်ကျင့်သုံးလာခဲ့တာပါ။သမ္မတကိုဗင်းရဲ့ဒီမြန်မာနိုင်ငံခီးစဉ်ဟာပထမဦးဆုံးအကြိမ်ဖြစ်ပြီးအရှိမျောမူဝါဒရဲ့တစိ့တဒေသအဖြစ်လာရောက်တာဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။မြန်မာနိုင်ငံမှာတရုတ်ကစီးပွားရေးရင်းနှီးမြှုပ်နှံမှုကုန်သွယ်မှုတွေအပါအဝင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာပတ်သက်ပါဝင်နေခြင်းမျိုးမှာတရုတ်ရဲ့ပြန်ဖက်ဖြစ်တဲ့အိန္ဒိယနိုင်ငံကလည်းအိန္ဒိယချင်းမြန်မာနိုင်ငံကိုအရှိမျောမူဝါဒအရအကူအညီပေးရင်းဆက်ဆံရေးလမ်းကြောင်းပုံမခိုင်မအောင်ကြိုးပမ်းလာတာပါဒါပေမဲ့အိန္ဒိယရဲ့အကူအညီတွေဟာအခြားနိုင်ငံတွေလိုအင်လိုက်အားလိုက်ပေးတာမျိုးမဟုတ်ပဲဖြည်းဖြည်းမှန်မှန်သာလုပ်ပေးလို့ရှိတာကိုသတိပြုသင့်တယ်လို့အိန္ဒိယရေးရာကျွမ်းကျင်သူဒေါက်တာတင့်ဆွေကသုံးသပ်ပါလေ
အိန္ဒိယကအခုလိုအပြည့်သဘောဆန်တဲ့6ပန့်ကူညီမှုတွေနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်လာတယ်ဆိုတော့ဒါကတော့ဟိုဓမ္မဟိုဝင်လာကြကောင်းပြီးကြိုးစိုးတင့်တဲ့ချက်ပဲဖြစ်ပါတယ်တခုပဲပေါ့လေဟိုလိုရာတဲ့ပို့ပြီးမညှော်လင့်စေချင်တာကတော့အိန္ဒိယနိုင်ငံရဲ့သဘောသဘောပဲအရာသူကအေးအေးဆေးဆေးနဲ့ဖြည်းဖြည်းလေးလေးလှုပ်လေရှိပြီးတော့ဟိုဒီဥတို့လိုတခြားနိုင်ငံဥရောပနိုင်ငံတွေလိုအမေရိကန်တို့လိုပေါ့လေအော်တိုင်းနဲ့မလုပ်ဘူးအဲဆိုလုပ်လို့ရှိရင်တော့ခိုင်ရင်မှမရှိတယ်အဲ့တော့ချုပ်လိုက်ရင်သူကဖြည်းဖြည်းဖြည်းဖြည်းနဲ့တော့မှန်မှန်လေးတော့အကူအညီရောကျွန်တော်တို့နိုင်ငံဆက်ဆံရေးရောပေါ့နော်တိုးတက်မှုကိုပြလာနိုင်တယ်လို့ကျွန်တော်ယူဆပါတယ်
အိန္ဒိယသမ္မတရောနဲ့ကိုဗစ်ဟာနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ရော နိုင်ငံတော်အတံမြင်ခံဖို့ကိုတောင်ဆန်းစုကြည်နဲ့ပါဒီဇင်ဘာလ17ရက်နေ့ကနေပြီးတော့မှတီးရစီတွေ့ဆုံဆွေးနွေးခဲ့ပြီးအိန္ဒိယနိုင်ငံကပေးမဲ့အကူအညီတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အဲဒီထဲမှာအိန္ဒိယအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထောက်ခံပြီးဆက်လက်အကူအညီပေးသွားမယ်အကြောင်းနိုင်ငံနေဆက်ဒေသတည်ငြိမ်ဖို့မျိုးရေးအပါအဝင်ကုန်သွယ်မှုအပြန်အလှန်မြင့်တင်ရေးအတွက်လည်းပါဝင်ပါတယ်။ဒါ့အပြင်အိန္ဒိယနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုနေပြည်တော်မှာပြောင်းရွှေ့ဖွင့်လှစ်ဖို့ကိုလည်းသဘောတူညီခဲ့ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့အိန္ဒိယသမ္မတရနတ်ကိုဗင်းတို့တွေ့ဆုံပွဲအတွင်း2018ကနေ2022ခုနှစ်ကာလတွေမှာအိန္ဒိယကမြန်မာနိုင်ငံကိုသိပ္ပံနဲ့နှီးပညာဆိုင်ရာအကူအညီပေးရေးပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့နိုင်ငံနားလည်မှုစာကြွန်လွှာတွေလက်မှတ်ရေးထိုးကြသလိုမြန်မာနိုင်ငံရဲ့တရားရေးခန္ဓာစွမ်းရည်မြင့်တင်ရေးအတွက်အိန္ဒိယကအကူအညီတွေပေးသွားဖို့နိုင်ငံနားလည်မှုစာကြွန်လွှာတွေရေးထိုးခဲ့ကြပါတယ်။အပြန်အလှန်အဖြစ်ကမ္ဘာလှည့်ကြီးသွားလုပ်ငန်းတိုးမြှင့်ဖို့မြန်မာနိုင်ငံကိုလာရောက်တဲ့အိန္ဒိယနိုင်ငံသားတွေအတွက်ဆိုင်းရောက်ဗီဇာကိုဒီဇင်ဘာလ1ရက်နေ့ကစပြီးထုတ်ပေးနေပြီဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်ခုတော့နိုင်ငံတကာသတင်းသဘောဆက်ပါမယ်။ဥရောပသမ္မတ EU ကနေပရတိန်နိုင်ငံခွဲထွက်ရေးမှာပရတိန်ဝန်ကြီးချုပ်ထရီဆာမေးရဲ့ကင်တွေဆောင်ရွက်ပုံနဲ့ပတ်သက်ပြီးဝန်ကြီးချုပ်ပေါ်အယုံအကြည်မရှိအဆိုကို Conservative အစိုးရလွှတ်တော်ကိုယ်စားလှယ်တွေကြားပြောဝယ်မဲ့ပေးခဲ့ကြပါတယ်။လာမယ့်လပိုင်းအတွင်း EU ကနေခွဲထွက်တော့မယ့်အချိန်မှပဲအခုလိုသဘောထားကွဲနေကြတာပါ။အပြည့်အစုံကိုနားဆင်ပါရှင်။EU ကနေပရတိန်နိုင်ငံခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပရတိန်ဝန်ကြီးချုပ်ထရီဆာမေးအပေါ်အယုံကြည်မရှိအဆိုကိုအခုအတန်းမလွန်ခင်နိုင်ပိုင်းကပဲ Conservative Party တွင်လျှို့ဝှက်မဲ့ပေးခဲ့တာမှာအယုံကြည်ရှိကြောင်းထောက်ခံမဲ့ကနေရာရပြီးတော့ကန့်ကွက်မဲ့ကတော့118မဲ့ရှိခဲ့တဲ့အတွက်ဝန်ကြီးချုပ်မေးအဖို့ယာရုကဆင်မရမဲ့အခြေအနေကနေရှောင်ရှားလာနေပါတယ်။အခုလိုသူ့ဘောပါတီရင်းမှာဆက်ပြီးအယုံကြည်ရှိကြောင်းထောက်ခံလိုက်တဲ့အပေါ်ဝန်ကြီးချုပ်မေးကအခုလိုပြောပါတယ်
။ I'm pleased to have received the backing of my colleagues in tonight's ballot.Whilst I'm grateful for that support, a significant number of colleagues did ask
for
this
against me. And I've listened to what they said. Following this report, we now need to be able to make sure that we are not going to be able to do this. We need to be able to make sure that we are not going to be able to do this. We need to be able to make sure that we are not going to be able to do this. We need to be able to make sure that we are not going to be able to do this. We need to be able to make sure that Brexit ကြောင့်ကျမတို့ရဲ့ငွေကြေးတွေကျမတို့ရဲ့နေဆက်တွေနဲ့ကျမတို့ရဲ့ဥပဒေတွေပြန်ပြီးထိန်းချုပ်နိုင်ကြတော့မှာပါဒါဟာအလုတ်ကိုင်းရှိလုံခြုံစိတ်ချမှုရာရည်နဲ့စီးလုံးညီညွတ်မှုကိုလည်းပြန်ပြီးဆောင်ကျင်းပေးမယ်အပြင်နိုင်ငံထဲမှာစိတ်ဝမ်းကွဲပြားသွားတာထက်တောင်တပေါင်းတစည်းတည်းပြန်ပြီးဖြစ်လာစေမှာပါအဲ့ဒီလုတ်ရဲ့အားလုံးဗတ်ပေါင်းစုံပါဝင်တဲ့နိုင်ငံရေးသမားတွေနဲ့စတင်ကြရမှာဖြစ်ပါတယ်
EU ကောင်ဆောင်တွေနဲ့လာပေါင်းများစွာအကြီးအကဲညီနိုင်ဆောင်ရွက်ပြရခဲ့တဲ့သဘောတူညီချက်ကိုပရတိန်ပါလီမန်မှာမဲခွဲဆုံးဖြတ်မဲ့အစည်းအဝေးကိုဝန်ကြီးချုပ်မေကတနင်္လာနေ့မှာရက်ရွှေဆိုင်ခဲ့တဲ့အတွက်အခြေအနေတွေပိုပြီးတော့ရှုပ်ထွေးခဲ့ရပါတယ်။ဒါကြောင့်လဲပရတိန်ခွဲထက်ရေးကင်တွယ်ဆောင်ရွက်ပုံနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်ပေါ်အယုံကြည်မရှိအဆိုကို Conservative လွတ်တော်အမတ်တွေကတကပိတ်မဲပေးဖို့ဖြစ်လာရတာပါ။ Miss Me ပေါ်အယုံကြည်ရှိကြောင်းထောက်ခံမဲ့တွေရလိုက်ပေမဲ့လဲပါတီရင်းဩဇာလွန်မှုမှုကြာဆင်းလာတယ်လို့လဲလွတ်တော်အမတ်တွေကသုံးသပ်ကြပါတယ်။ဝန်ကြီးချုပ်မေကတော့အခုချိန်မှာကောင်းဆောင်မှုအပြောင်းလဲလုပ်တာဟာပရတိန်နိုင်ငံခွဲထွက်ရေးကိုထိခိုက်နိုင်ကြောင်းလဲပါလီမန်မှာမနေ့အစောပိုင်းကအခုလိုသတိပေးခဲ့ပါတယ်
clearly that we need to ensure that we do not increase uncertainty and create
ပထမမရေရာမှုတွေကိုထပ်ဖြစ်မလာအောင်ကျမတို့အသေးချာလုပ်ကိုင်ဖို့လိုပါတယ်အဲ့ဒီလိုမရေရာတဲ့အနာဂတ်မျိုးထပ်ပြီးဖန်တီးတာမျိုးလုပ်ဖို့မရပါဘူးဒါကြောင့်လေအဲ့ဒီလိုမရေရာမှုတွေပျောက်ကွယ်သွားအောင်လုပ်ပေးဖို့ဗြိတိန်ပြည်သူလူထုကမဲပေးခဲ့ကြတာပါဥရောပသမဂ္ဂကနေခွဲထွက်ရေးဆွေးနွေးညှိနှိုင်းမှုတွေကိုအတိုက်အခံလေဘာပါတီလက်ထက်ထည့်ပေးလို့မဖြစ်ပါဘူးဘာဖြစ်လို့လဲဆိုတော့လေဘာပါတီလက်ထက်ရောက်သွားရင်ဗြိတိန်ခွဲထွက်ရေးကိစ္စနှောင့်နှေးသွားနိုင်တဲ့အန္တရာယ်ရှိသလို EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စရပ်ဆိုင်သွားတာမျိုးတောင်ဖြစ်သွားနိုင်ပါတယ်
ဝန်ကြီးချုပ်မေဟာ EU နဲ့ရထားတဲ့သဘောတူညီမှုကိုဒီသတင်းမှအစောပိုင်းပရတိန်လွှတ်တော်မှမဲခွဲဖို့စီစဉ်ထားတာဖြစ်ပြီးအရေးနိုင်တဲ့အလားအလာတွေထွက်ပေါ်လာတဲ့အတွက်ရက်ရွှေဆိုင်ခဲ့တာပါဒီအတွက်အတိုက်ခံလေဘာပါတီကောင်ဆောင်ဂျယ်ရမီကော့ဘန်ကအခုလိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပါတယ်
because the time for dithering and delay
ဘာတွေလုပ်ကဲနေမှုတွေနှောင့်နှေးနေတာတွေအဆုံးသတ်သွားပါပြီဝန်ကြီးချုပ်က EU နဲ့ရထားတဲ့သဘောတူညီမှုတွေကိုလာပြီးညှိနှိုင်းနေပါတယ်အဲ့ဒီသဘောတူညီမှုကတခုစီတော့အကောင်းဆုံးသဘောတူညီမှုဆိုပြီးကျွန်တော်တို့ပြောပါတယ်နောက်ထပ်အကြောင်းပြချက်တွေထပ်ပြီးဆောင်ရှားနေရတယ်လုံးလို့မရတော့ပါဘူး EU နဲ့ရထားတဲ့အဲ့ဒီသဘောတူညီချက်ကိုမဲခွဲဖို့ပါလီမန်ကိုတင်ပြဖို့လိုပါပြီ
အတိုက်ခံလီဘာပါတီဥက္ကဋ္ဌ Iron Lavery ကတော့ဝန်ကြီးချုပ်ရဲ့အားနည်းချက်နဲ့မအောင်မြင်မှုတွေဟာတိုင်းပြည်အတွက်အရေးကြီးတဲ့ကာလမှာအစိုးရအနေနဲ့လှုပ်ဆောင်နိုင်စွာမရှိအောင်ဖြစ်ခဲ့ရကြောင်းဝေဖန်ခဲ့ပါတယ်။ Miss May ကိုထောက်ခံလိုက်တဲ့ Mary ဟာသူညီနိုင်ဆောင်နေတဲ့ EU ကနေခွတ်တော်ရေးသဘောတူညီမှုအပေါ်ထောက်ခံမယ်ဖြစ်ပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။မူလာကလေးကဖျို့ဖျက်ဖြစ်နေခဲ့တဲ့ခွဲထွက်ရေးကိစ္စမှာအကြီးအကျယ်သဘောထားကွဲပြားနေတဲ့အတွက်ဝင်းချုံမေအနေနဲ့တတိကြီးကြီးထားကင်တွယ်ရမယ်လို့လည်းလွှတ်တော်အမတ်တွေကပြောပါတယ်။ဝင်းချုံမေကတော့သူ့ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်လို့ပါတီရင်းအယုံအကြည်မရှိမဲမပေးခင်နိုင်ပိုင်းအလိုမှာပဲလာမယ့်2020အထွေထွေရွေးကောက်ပွဲမှာပြန်ပြီးတော့အရွေးခံမှာမဟုတ်ဘူးဆိုပြီးပြောဆိုထားတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်။ VOA American အတန်ရဲ့2018ခုနှစ်ဒီဇင်ဘာလ12ရက်ပုဒ်ထူထူနဲ့မနက်ပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ3040 48နဲ့လိုင်းလမီတာ190တို့ကနေမနက်9နာရီအထိဆက်ပြီးတော့ထုတ်လင်းနေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်ထဲမှာတော့ကမ္ဘာမီဒီယာထက်ကမြန်မာနဲ့မနက်ခင်အင်္ဂလိပ်စာသင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုလည်းနားဆင်ရဖို့ရှိပါတယ်။တခါဦးကျော်စနာတင်ဆက်နေတဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
ဒီပြန်လာဖို့အတွက်ဟလာဟိုဘက်ကပြန်ဝင်မလာနိုင်ဘူးဆိုတဲ့ကိစ္စပေါ်မှာ NGO တွေနိုင်ငံတကာ NGO တွေကနေပြီးတော့အဖွဲ့အစည်းတွေကနေပြီးတော့ဟလာဒီဘက်မှာအဲ့လိုလုံခြုံရေးရအမှတ်ကနေမရှိသေးဘူးဒီဘက်မှာတခြား
ရှီခိုင်ပြည်နယ်မြောက်ပိုင်းကိုကိုရင်တော်ရောက်တည်င်းယူထားတဲ့ VOA ဝိုင်းတော်သားကိုကျကျော်သိန်းရဲ့အတွေ့အကြုံကိုအပြည့်အစုံကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြထားတဲ့မြန်မာနိုင်ငံဆိုင်ရာတည်င်းဆောင်မတွေကိုကောင်းတော့တင်ပြပါောင်းမယ်။ဥကျော်စနာနဲ့ဒေါခင်မျိုးသက်တို့ကတင်ပြထားပါတယ်ရှင်
။ရွန်ဂျာပြည်နာရဲ့စိန်ကောင်းပေါ်ရနောက်ခံကြက်များဆိုတဲ့ခေါင်းစဉ်နဲ့ Pradeep Panjuban ရေးတဲ့ဆောင်ပါကို telegraphindia.com မှာဖတ်ရပါတယ်။ကောင်းဆန်းစုကြည်ကိုချီးမြှင့်ထားတဲ့စုကို Amnesty International ကနိုင်ငံကလူညင်းချန်တာကွင်းအဖွဲ့ကပြန်လည်ရုပ်သိမ်းလိုက်ပြီးတဲ့နောက်ရိညာပြဿနာဟာပြန်ပြီးရှင်းတန်းရောက်လာပါတယ်တဲ့ရိညာပြဿနာဟာဆူရွားလာပြီးတရားဥပဒေနဲ့ညီမျှမျှတရဖြစ်ဖို့လိုအပ်ပါတယ်ဒါပေမဲ့ဒီပြဿနာမှာဝန်းနေစရာကောင်းတဲ့ကိစ္စတွေကအလွှာလိုက်နင်းမြုပ်နေတယ်ဆိုတာလဲမမေ့သင့်ဘူးလို့ရေးသားထားပါတယ်ကျောင်းဆန်းစုရဲ့နှုတ်ဆက်နေမှုကိုနိုင်ငံတကာဆူဆားထိုက်တယ်လို့ဆိုရင်ရထင်ပါတယ်။ဒါပေမဲ့ရိုဟင်ညာပြည်နယ်နဲ့ပတ်သက်ပြီးကျန်းပြည်သူအများစုကလည်းကျောင်းဆန်းစုကြည်ကိုစိတ်ကြရရရအပြစ်ထောက်ခံနေကြပါတယ်။ရိုဟင်ညာဆိုတာဟာသူတို့နဲ့ဘာသာစကားဘာသာရေးလူမျိုးနွယ်ကိစ္စရာတွေတူညီတဲ့ဘင်္ဂလားဒေ့ရှ်ကသူတို့ရဲ့ညီအစ်ကိုတော်တွေဝင်ရောက်လာမှုကြောင့်မြန်မာနိုင်ငံထဲမှာလူ့ရေးအဆမတန်တိုးပွားလာနေတယ်လို့ဆွဆွဲပြုရစီနေပါတယ်။မြန်မာအစိုးရနဲ့မြန်မာနိုင်ငံသားအများစုကသူတို့ကိုဒါကြောင့်လည်းတိုင်းရင်းသားအဖြစ်လက်မခံပဲဘင်္ဂလားဒေ့ရှ်ကဥပဒေမဲ့ခိုးဝင်လာသူတွေလို့ယူဆထားကြပါတယ်။မြန်မာနိုင်ငံကလူမျိုးစုတွေနဲ့တူညီတဲ့လူမျိုးတချို့ဟာဘင်္ဂလားဒေ့ရှ်အပါအဝင်ဒေသတွင်းမှလည်းပဲလူနည်းစုအဖြစ်နဲ့ရှိနေကြပါတယ်တဲ့။ရခိုင်ပြည်နယ်မှာဆိုရင်ဗမာမဟုတ်တဲ့ဗုဒ္ဓဘာသာဝင်လူနည်းစုတွေအထူးသဖြင့်ရခိုင်တွေမရမာတွေရှိသလိုကမန်တွေလည်းရှိကြပါတယ်တဲ့။မရမာဆိုတာဟာဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းဒေသကရှက်မာရီမာမာရီနဲ့နိစတူညတ်တွေဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယပါကစ္စတန်ခွဲတော်ကစစ်တကောင်တောင်တန်းဒေသဟာအိန္ဒိယဘက်ကိုပတ်သွားခဲ့ပါတယ်။သို့တော်လည်းပဲအဲ့ဒီဒေသကဗုဒ္ဓဘာသာဝင်တွေကတော့သူတို့ဟာပါကစ္စတန်တဲ့အိန္ဒိယဘက်ကိုသာပူပြီးပါသင့်တယ်လို့ယူဆခဲ့ကြပါတယ်။အခုခါသူတို့နေရာကိုဘင်္ဂလီမွတ်စလင်တွေစက်တိုက်ဝင်ရောက်လာမှုကြောင့်ရှက်မာနဲ့တခြားလူမျိုးစုတွေဟာမခံမရနိုင်ဖြစ်လာပြီးမအောင်မြင်တဲ့အုံကြွားမှုတစ်ခုပြုလုပ်ပြီးတော့ထရီပူရာအရူနာရှာပရဒေရှ်နဲ့မီဇိုရမ်စတဲ့အိန္ဒိယနိုင်ငံကနယ်မြေတွေထဲကိုအများအပြားပဲပြောင်းရွှေ့ဝင်ရောက်သွားကြပါတယ်တဲ့။ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကြုံတွေ့နေရတဲ့အခက်အခဲကိုဒီဒီသကလူတွေကလည်းပဲယူနာသက်ကြတယ်လို့ဆိုပါတယ်။2010 UNESCO ရဲ့စီရင်အရအိန္ဒိယအစိမြောက်ဒေသမှာရှေးဟောင်းအစဉ်လာဘာသာစကားတွေအနက်အခုခါဘင်္ဂလီစကားနဲ့အာဇန်စကားကလွှဲရင်
ကျန်တဲ့ဘာသာစကားပေါင်း20ကျော်တင်မြုပ်ပျောက်ကွယ်ရောမဲ့အခြေအနေရှိရဲ့အန္တရာယ်ကြုံရပြီလို့ဆိုထားပါတယ်။ဒါကြောင့်ရိုဟင်ဂျာတွေရဲ့လူမှုဒုက္ခတွေကိုဖြစ်ရှင်းပြီးဒုက္ခတွေတွေထာနေပြန်နိုင်အောင်လုပ်ပေးဖို့လိုအပ်သလိုတစ်ဖက်မှာလည်းဒီပြဿနာရဲ့အခြေခံစစ်မြေပြဿနာတွေကိုလည်းလေးလူမရှုသင့်ဘူး။ဒါတွေကိုလည်းပဲ Amnesty International ကအလေးနဲ့ထားသင့်တယ်လို့ရေးသားထားပါခင်ဗျာ
။အကျဉ်းချနေတဲ့ကိုဝါလုံးကအမှန်တရားတွေကိုဖော်ထုတ်ဖို့အတွက်ကလေးစာပေးရေးသားနေတဲ့ဆိုရဲခေါင်းစဉ်နဲ့ဆောင်းမရှင်တီယိုကာမီလွားတစ်ရဲ့ဆောင်းပါကိုအယ်ဂျီဇီရာမှာဖတ်ရပါတယ်။မနေ့ကလေးကဖန်ခံရတဲ့ Writers သတင်းတောက်ကိုဝါလုံးကသူ့ရဲ့စာအုပ်ထဲမှာကလေးတိုင်ရဲ့သတင်းတောက်ဂျီဂျီကိုဆက်ကောင်ထားရေးထားတာပါ။ဂျီဂျီနေတဲ့ရွာမှာတရိတ်ဆန်တွေတည်ကြည်ပြီးစပကင်းတွေပျက်စီးတာနဲ့ကြုံရချိန်မှာရွာသားတွေကနတ်ဆိုးကြောင့်ဆိုပြီးပူဇော်ပတ်တာကြတာကိုစူဇန်ချန်စိတ်ရှိတဲ့ဂျီဂျီကအမှန်တရားပေါ်ဖို့ကြိုးစားတာကိုစိုက်ရင်ဖွဲ့ထားတာပါအကြောင်းရင်းကိုသိရအောင်မင်းများစုံစမ်းရကနေအနာကစက်ရုံကဆွန့်ပစ်တဲ့ရေစိုးတွေကြောင့်ဆိုတာသိလာပြီးကျောင်းစာဆောင်မှာရေးသားခဲ့တယ်လို့ကျောင်းနေမကဒေတာအာနာပိုင်းတွေကပါအရေးတည်ကိုလှုပ်လာတာကြောင့်နောက်ဆုံးအားလုံးနားလည်သဘောပေါက်ပြီးဝင်းကျင်ကိုထိမ့်သိမ့်လာကြတဲ့အကြောင်းရုပ်ပြကတ်တွန်နဲ့တေးဥဖို့ရေးသားထားတာပါဒါအပြင်မကြသေးခင်ကမှထပ်ဝေခဲ့တဲ့သူစာအုပ်ထဲကဇက်ကောင်ဂျီဂျီရဲ့စွန်စားခန်းတွေလိုနောက်ထပ်စုံစမ်းထောက်နှံတဲ့စွန်စားခန်းတွေဆက်ပြီးဖတ်ရဖို့ရှိနေတယ်လို့လည်းဆိုပါတယ်။ဒါပေမဲ့သူ့ကိုဖန်တီးတဲ့ဒီလိုအမှန်တရားကိုဖော်ထုတ်ဖို့အတွက်စိတ်အားထက်သန်တဲ့ Writers သတင်းသမားကိုဝါလုံးနဲ့အတူကိုကျော်စိုးဦးတို့အတွက်ကတော့အခုထိထောင်ထဲမှာပဲနေနေရဆဲဖြစ်ပြီးမြန်မာနိုင်ငံမှာနိုင်ငံတော်ဖြစ်ဝချက်အဥပဒေနဲ့တခြားခင်မမီတော့တဲ့ဥပဒေတွေကြားမှာသတင်းရယူရတဲ့သတင်းသမားတွေအတွက်သတင်းအချက်အလက်အမှန်ကိုရယူဖို့အတွက်စ조사ကြရမှာစိန်ခေါ်မှုတွေနဲ့ကြုံနေရတဲ့အကြောင်းဆောင်းမရှင်ကရေးသားထားပါတယ
်။ဆောရှင်ခင်ဗျာ၊ဒီကြမှုဆောင်ရရှိချက် Jack Dorsey တို့ပြည်မြမပြည်ခီးစဉ်တွင်ဝိပဿနာကျင့်ကြံမှုအတွေ့အကြုံကိုရေးပြီးတော့မြန်မာနိုင်ငံကိုတွားရောက်လေပတ်ချဖို့ဆိုပြီးတော့ Twitter ပေါ်မှာဇက်တိုက်ရေးသားခဲ့တဲ့နောက်နိုင်ငံတကာမှာအတော်လေးကိုဝေဖန်ခံလိုက်ရပါတယ်။သူ့လိုမျိုးလူမှုကွန်ရက်ပေါ်မှာဩဇာကြီးမားပရိသတ်များတဲ့ Social Influencer တယောက်အနေနဲ့နိုင်ငံတကာမှာနာမည်ဆိုးဖြစ်နေတဲ့မြန်မာနိုင်ငံတွင်းက Rohingya တွေနှိပ်ကုပ်ခံရတဲ့အခြေအနေကိုမျက်ကွယ်ပြုပြီးတော့တစ်ဖက်သက်အကောင်းမြင်ရေးသားတယ်ဆိုပြီးတော့ဝေဖန်ခဲ့ကြတာပါ။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်ကသူ့ရဲ့ပုံကူရေးခီးစဉ်ဖြစ်ပြီးတော့သူကအလုပ်ကိုကုစားပြုတွားရောက်တာမဟုတ်တဲ့အတွက်သူ့ရဲ့လွတ်လပ်ခွင့်နဲ့သူရေးခွင့်မရှိဘူးလားဆိုပြီးတော့လည်းမိကွန်းထုတ်မှုတွေရှိပါတယ်။ဒီလိုမျိုးလူများစောင့်ကြည့်အရှင်ဝါကြီးသူတယောက်အနေနဲ့လူမှုကွန်ရက်တွေပေါ်မှာလွတ်လွတ်လပ်လပ်ရေးခွင့်ရှိလားဒါမှမဟုတ်အချိန်ရရကိုတေးချာစဉ်းစားပြီးမှရေးတင်လားသရရှင်တွေဘယ်လိုထင်ကြပါလဲဆွေးနွေးကြအောင်ပါ VV မြန်မာပိုင်းကကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါင်းစွန်းမိမြန်ကြမဲ့သူတွေကိုကြိုဆိုပါတယ
်။ VOA American အစံရဲ့ဒါရိုက်လိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒါရိုက်လိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အလဲကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်။ဒေါ်လာလာတန်းက George Crow နဲ့အတူတင်ဆက်ထားပါရစေ
။ဒီကိမ်းနဲ့တင်ပြမယ် AGM အတုံးကတော့
Rings a bell
ဖြစ်ပါတယ်။စာလုံးပေါင်းကRINGS rings ka tira a ga taku bell bell ga khong long so lo scribe khun ye dai yai de be ga lo khong long ko ti ya bo khong long so da ga lo phya shi kho chang dui sa ta phin lu a mya su ni de niya dui ma a chain ko tri be bu taku khu a ye chi de a kha ta mya ko nu so bu a we ma ni da nang a long kaung kaung cha nai aw lo a ti be ya maကြည့်ရဆိုတာတော့ရှင်များအတိပဲဖြစ်ပါလေ။တွန်းထားတဲ့ခေါင်းလောင်းပဲဖြစ်ဖြစ်ရှက်စိခေါင်းလောင်းပဲဖြစ်ဖြစ်ပေါ့။ဒီနေ့တော့နိုင်မရှိတော့မှအချိန်ကျပြီးအခမ်းအနားစပြီးစသဖြင့်ကိုခေါင်းလောင်းတန်ထိုးပြီးအတိပေးတဲ့အတွက်လေခေါင်းလောင်းတန်ကြရင်လူတွေကိုတစ်ခုခုသတိပေးရရောက်စီပါလေ။ဒါကြောင့် EDM အတုံးမှာ rings a bell လို့ဆိုရင်အဲ့ဒါကိုကြားလိုက်ရတော့တစ်ခုခုကိုသွားသတိရစီတာအမှတ်ရစီတာ
I don't remember meeting her before, but the name Susan Rice rings a bell. I don't remember meeting her before, but the name Susan Rice rings a bell.
Rings a bell.
Rings a bell.
ဒေါ်လာလာတန်းနဲ့ဂျော့ချ်ကိုရိုတင်ဆက်ထားတဲ့အင်္ဂလိပ်စာသင်ခန်းစာဝန်နာဆင်ခရရပါရှင်အခုတော့ဦးကျော်ဆန္ဒယံမြမအရေးတုံတက်ချက်ပါအကျန်းဖက်ပဋိပက္ခတွေကြောင့်တင်းငင်းအေးချမ်းမှုနယ်လမထူနိုင်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်ပြီးအထူးသဖြင့်နိုင်ငံတကာသတင်းမီဒီယာတွေရဲ့ရေးသားတင်ပြချက်တွေကိုဒေသခံတွေအပါအဝင်မြန်မာနိုင်ငံတွင်းကလူအတော်များများကဘဝင်မကျဖြစ
VOA မြန်မာပိုင်းအက်ဒီတာကိုကျကျော်သိန်းကတွေးဆထားပါတယ်။ကိုကျကျော်သိန်းနဲ့ဦးကျော်ဆန္နာတို့ဆွေးနွေးသုံးသပ်ချက်ပထမပိုင်းကိုနားဆင်ပါရှင
်။ဒုက္ခသည်တွေပြန်လာဖို့အတွက်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီကြပြီးတဲ့နောက်မှာမြန်မာဘက်ကပြင်ဆင်မှုတွေလုပ်တယ်။ဆိုပြီးတော့သက်ဆိုင်တဲ့တာဝန်ရှိတဲ့ဝန်ကြီးဘာညာတွားပြီးတော့ဆင်ပြနေရလဲတွေ့ပါရယ်။အဲ့နဲ့ပတ်သက်လို့လည်းနိုင်ငံတကာသတင်းထဲမှာဒါလုံးဝစိတ်မချဘူးဘယ်လိုမဖြစ်ဘူးစသဖြင့်တစ်ချိန်လုံးပြောနေကြတာတွေ့ရပါတယ်။အခုကိုတော်တော်သိမျက်မြင်ဒုက္ခသည်တွေပြန်လာနိုင်ဖို့အတွက်လှုပ်ထားတဲ့လှုပ်ဆောင်ချက်တူလည်းနည်းနည်းဆုံးသက်ပြောပြပါဦးခင
်ဗျ။ဟုတ်ကဲ့ပါ။ဟိုပုံလမ်းကြီးလမ်းစခန်းတစ်ခုနဲ့ဒီလိုလက်ခံစခန်းတစ်ခုလက်ခံတဲ့ထဲမှာကျွန်တော်တို့သွားခွင့်ရခဲ့တာကတောင်ပြုလုပ်ဝဲစခန်းပေါ့နော်။ကြီးလမ်းကနေဝင်လာမယ်ငခုရစခန်းတော့ကျွန်တော်တို့သွားခွင့်မရခဲ့ဘူးပေါ့။တောင်ပြုလုပ်ဝဲစခန်းမှာကတော့ဒီပြင်ဆင်ထားတဲ့ဟာတွေကဒီလိုအပ်ပြောမယ်ဆိုရင်အတော်လေးစနစ်တကျရှိပါတယ်။ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာတွေကိုနိုင်ငံတကာဖွဲ့စည်းပြီးလာကြည့်သလားကုလသမဂ္ဂလာကြည့်သလားတခြားနိုင်ငံတကာလာကြည့်သလားဆိုတော့အဲ့ဒီစကန်တာဝန်ခံကိုယ်တိုင်ကကုလသမဂ္ဂအပါအဝင်တရင်းမီဒီယာတွေနိုင်ငံတကာဖွဲ့စည်းပြီးလာကြည့်ကြတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်းမှာပဲဒီ ASEAN Trade ကပေါ့လေ ASEAN ဝန်ကြီးအဖွဲ့ကလည်းလာမယ်လို့သူပြောပါတယ်တကယ်ရောက်မြောက်တော့ကျွန်တော်အတည်ပြုချက်မပေးနိုင်ပါဘူးဆိုလာကြည့်ထားကြတယ်ဆိုတော့အခြေအနေကိုသူတို့ကျွန်တော်တွေ့တယ်လို့ပဲသူတို့တွေ့မှာပါမြန်မာနိုင်ငံရဲ့အမွေကြီးတက်နိုင်မှုရစီစဉ်နိုင်မှုရနိုင်ငံကအတိုင်းဝန်ရဲ့ပံ့ပိုးမှုအရာတက်နိုင်သလောက်အတိုင်းတာနဲ့ပြင်ဆင်ထားတာမှာတော့သူတို့ပြင်ဆင်ထားတဲ့လူတွေလည်းကျွန်တော်ထပ်ထပ်လည်းနေပါတယ်တောင်းရှိတဲ့လူတွေကိုသူတို့ကဘိုင်းကကြည့်မယ်ဆိုတော့ဒါအတော်လေးကိုကြက်ကြက်နက်နက်ပြင်ဆင်ထားတဲ့ပုံရှိပါတယ်ဆိုတော့ဒီပြင်ဆင်ချက်တွေမလုံလောက်လို့ဒီပြင်ဆင်ချက်တွေကဟာလာမပြည့်စုံလို့ပြန်မလာမဟုတ်ဘူးလို့လည်းပဲဒီလိုခါပါပြီးတာပါသူတို့ပြန်လာတဲ့အကြောင်းပြချက်တွေကတခြားတောင်းဆိုချက်တွေနဲ့တခြားအကြောင်းပြချက်တွေရှိပါတယ်ဒီပြင်ဆင်ချက်တွေအရာကြောင်းတော့ပြန်လာတာကအကြောင်းပြချက်တခုမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ပြောနေတာကဒီပြင်ဆင်ထားချက်တွေဟာမြန်မာနိုင်ငံတိုင်းတာနဲ့လက်ရှိအခြေအနေရနဲ့နိုင်ငံကပံ့ပိုးမှုရနဲ့အတိုင်းအတာတစ်ခုအထိပြည့်စုံလို့လောက်တယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီဘက်မှာကြံရိတ်ခဲ့တဲ့တိုင်းရခိုင်တွေတခြားလူမျိုးစုတွေအနေနဲ့ဟိုဘက်ကိုထွက်ပြေးသွားတဲ့လူတွေပြန်လာမဲ့ကိစ္စအပေါ်မှာအဓိကအဖြစ်တော့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်မှုရှိတယ်ဆိုတော့ကျွန်တော်ကြားပါတယ်ကိုကျော်တော်စင်းသတင်းထဲမှာလည်းတွေ့ရပါတယ်ဒါပေမဲ့စီးပွားရေးအဖြစ်သူတို့နဲ့အစကတည်းကပူပေါင်းပြီးတော့သဟာသာဖြစ်အောင်နေခဲ့ကြတဲ့အဆိုင်ဝိုင်း level ရှိပါတယ်အဲ့ဒီမှာစီးမယ်လို့ထင်ပါတယ်အဲ့တော့တရားဝင်ပြန်လာတဲ့လူတွေပြန်လာမဲ့အရေးကိုဒီဘက်ကလူတွေလက်ခံကျင်တဲ့လူလူသဘောထားပေါ့လေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးသဘောထားကိုနည်းနည်းတိခောက်ပြီးပါသေးသလားခင်ဗျာ
ဟုတ်ကျွန်တော်တကယ်လူလူပေါ့လေဒီကတော့မောင်းတော်ဒေတာလူလူပေါ့ဖြစ်ပြီးသွားတာကလည်းမောင်းတော်ဒေတာကနေဖြစ်ပြီးသွားတယ်ပြန်လာရင်လည်းဒီမောင်းတော်ဒေတာပေါင်းချင်ပါမယ်ဒီထိုင်ကြမှာဆိုတော့မောင်းတော်ဒေတာလူလူကိုတိုင်နဲ့တော့ကျွန်တော်သိဆုံးမိမှန်ကိုမရခဲ့ပါဘူးစီးစင်ရဲ့အစီအစဉ်ရပေါ့အချိန်ရပေါ့အချိန်ကန်ပတ်ချက်ရပေါ့ဒါပေမဲ့မောင်းတော်ခရင်ဦးချုပ်ရင်းမှုနဲ့ကျွန်တော်တို့သိဆုံးမိမှန်ရတဲ့အခါမှာတော့ကျွန်တော်ကြီးနေကုန်အမေပါတယ်အကြမ်းင်းပြောရမယ်ဆိုရင်တော့မောင်းတော်ခရင်ဦးချုပ်ရင်းမှုရဲ့ခြေဆုချက်မှာလူကြောင်အဆွေမှုရှိတယ်ဆွေမှုရှိတယ်အဲ့ဒီဆွေမှုကိုလည်းပဲသူတို့သိတယ်တခြားနိုင်ငံကအဖွဲ့အစည်းတွေဆိုးမှုတွေဖွဲ့စည်းကြလည်းပဲသိတယ်အဲ့လိုတည်တဲ့အတွက်အဲ့ဒီစိုးရိမ်မှုတွေကိုကြောက်အောင်ပြန်လာတဲ့အခါမှာပြန်လာတဲ့လူတွေနဲ့လက်ရှိဒေသတွေမှာရှိနေတဲ့လူတွေနဲ့အဆင်ပြေအောင်ဆိုပြီးတော့သူတို့တဟဆာတာဖြစ်ပြီးပြန်လည်နားလည်မှုရှိအစီအစဉ်တွေလည်းပဲလုပ်နေတာရှိပါတယ်။တိုးတော့အဲ့ဒီလုပ်နေတဲ့အစီအစဉ်တွေက အစိုးရကတာဝန်ယူပြီးတော့အစိုးရကစီစဉ်ပြီးတော့လုပ်နေတာမျိုးတော့မဟုတ်ပါဘူးမဟုတ်ခင်ဦးကျော်မှုကိုယ်တိုင်ကပြောတာကအဖွဲ့အစည်းတွေကနေပြီးတော့ဖွဲ့စည်းတွေဆိုတဲ့နေရာမှာကျွန်တော်တို့နိုင်ငံတကာစိုးရမှုတွေဖွဲ့စည်းရတွေကဖြစ်ပါလိမ့်မယ်ဒီဖွဲ့စည်းတွေကနေပြီးတော့ပြောင်းဝင်လာမဲ့လူတွေနဲ့ဟလာလက်ရှိတည်ထောင်ထဲမှာရှိနေတဲ့ဒီကနေကြားမှာနားလည်မှုရှိအောင်ဒါဆိုတာဖြစ် ပြန်ဝင်လာဖို့စီပူးစီဒေသခံတွေမှာလည်းရှိပါတယ်ဒါပေမဲ့နောက်ထပ်တစ်ခုကျွန်တော်ရတဲ့ရေဝင်ရခံစားချက်ကတော့ဘယ်လိုမျိုးလဲဆိုတော့ဟိုဘက်ကပြန်ဝင်လာဖို့အဓိကဆန္ဒရှိနေတဲ့လူတွေဒီဘက်မှာစမျိုးသားချင်းရှိတဲ့လူတွေစီးပွားရေးလုပ်ငန်းရှိတဲ့လူတွေဆိုတဲ့အခါကျတော့သူတို့တွေမှာတကယ်တည်းအချက်မှန်နေဆိုရင်ပေါ့လေသူတို့ပြန်ဝင်လာခြင်းနဲ့ဆိုတဲ့အချက်မှန်နေဆိုရင်သူတို့ဒီမှာဒီဒေတာကံတွေနဲ့သူတို့ကနှစ်ပေါင်းများစွာအတူလက်တည်းနေလာကြတာညီညီများနေလာကြတာအေးချမ်းချမ်းကူးလူဆက်ဆန့်ပြီးတော့နေလာကြတာတကယ်တည်းဘာမှစိုးရိမ်စရာရှိပဲနေလာကြတာဆိုတော့ပြန်ဝင်လဲလို့တကယ်ပြောတဲ့လူတွေချာမှာတော့အဲ့ဒီလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်စရာရှိတယ်ဆိုရင်တော့မှအနေချင်းပဲရှိမလားလို့ကျွန်တော်အဲ့ဒီလူမျိုးအသွေးရောက်မိပါတယ
်ပြန်လဲသိမြင်ရေးအတွက်လုံနေတဲ့အဖွဲ့အစည်းတွေဟာခုနကဒေါက်တာသိန်းပြောတော်တဲ့အထက်မှာနိုင်ငံတကာ NGO တွေလို့ဆိုတော့နိုင်ငံတကာ NGO တွေအပေါ်မှာကဒေသခံတွေကယုံကြည်မှုရှိကြရလားဒီ NGO တွေဟာတစ်ဖက်သက်ပဲလိုက်ပြီးလုပ်တယ်ဆိုရဲအမြင်တွေလည်းပဲတော်တော်ကြားခဲ့ရပါတယ်ဆိုတော့အဲ့လိုဆွဆွချက်တွေအဲ့လိုပြောဆိုမှုတွေပေါ့လေဆိုတော့နိုင်ငံတကာ NGO တွေလိုပဲပြည်တွင်း NGO တွေကရောမလုပ်ကြဘူးလားအာဏာပိုင်တွေကရောလုပ်မသေးကြဘူးလားဆိုတာလည်းကျွန်တော်သိချင်ပါတယ
်တာဝန်ရှိသူတွေအပိုင်းမှာတော့ဒီဝန်ကြီးဒေါက်တာဝင်းမြတ်ကြီးကိုယ်တိုင်ပြောထားဘူးတာရှိပါတယ်ပြန်လည်းပြည်မြေရေးတော်သာသာဖြစ်ရတဲ့အစီအစဉ်တွေလုပ်နေဆိုပြီးပြောထားဘူးတာရှိပါတယ်ဒါပေမဲ့ကျွန်တော်ကလက်တွေ့မြေပြင်မှာမောင်းနှုတ်ခင်အုပ်ချုပ်ရေးမှုနဲ့မောင်းနှုတ်ခင်အုပ်ချုပ်ရေးမှုဆိုတာကဒီကျန်တဲ့နေရာချထားရေးနဲ့ပတ်သက်ပြီးအဓိကတာဝန်ယူနေရတဲ့လူပါသူကအဓိကဟိုသူတို့အဲ့ဒီကော်မတီရဲ့တာဝန်ခံမှာဆိုသူပြောတာအရာကရှင်းပါတယ်အစိုးရဘက်ကနေပြီးတော့ဒီတဟဇာတာဖြစ်ရေးပြန်တဲ့နေ့နဲ့ပတ်သက်ပြီးလုပ်နေတာမရှိဘူးသို့တော့တခြားအဖွဲ့အစည်းတွေကစိုးရမှုတွေပေါ်စီကလုပ်နေတဲ့ကိစ္စတွေလုံဆောင်ချက်တွေကိုသူတို့ကခုခုချက်ပြီးနေတယ်သူတို့အတားတွေကိုသူတို့ဝန်လုံးပြီးတော့စံပိုးနေတယ်ဆိုတဲ့သဘောမျိုးသူတို့ပြောပါတယ်ဆိုခုနနိုင်ငံတကာ NGO တွေပေါ်ရေဘုံကဘောရနဲ့ပတ်သက်လို့ပြောရမယ်ဆိုရင်လည်းကျွန်တော်အစိုးရကပြောခဲ့တယ်လို့လူလူနဲ့ကျွန်တော်ကတိုက်ရိုက်ပြစ်ဆိုမေးမြန်းခွင့်မရတဲ့တကယ်လူလူရဲ့တကယ်အစ်စ်အမှန်တဘောတာကိုတော့ကျွန်တော်ပြီးခွင့်မရခဲ့ပါဘူး။တိုးတော့ဒီတာဝန်ရှိသူတွေရဲ့အပြောအရာဆိုရင်တော့တစ်ဖက်ကဒီပြန်ဝင်လာဖို့ကိစ္စနှောင့်နှေးနေတဲ့အပေါ်မှာဟာလားနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုံဆောင်ချက်ပြုမှုချက်တော်ဆိုချက်တွေကလည်းပဲပြောမှုရှိတယ်ဆိုတဲ့သဘောမျိုးတာဝန်ရှိသူတွေဘက်ကပြောတာကိုတော့ကျွန်တော်သိတာပေါ့ကျွန်တော်ကြားခဲ့ရပါတယ်
လူရဲ့ပြောဆိုမှုကဘယ်လိုဆက်ရောက်တာခင်ဗျာ
ဒီပြန်လာဖို့အတွက်ဟလာဟိုဘက်ကပြန်ဝင်မလာနိုင်ဘူးဆိုတဲ့ဒီစပေါ်မှာ NGO တွေနိုင်ငံတကာ NGO တွေကနေပြီးတော့အဖွဲ့အစည်းတွေကနေပြီးတော့ဟလာဒီဘက်မှာအဲ့ဒါလုံခြုံရေးကအမှားကနေမရှိသေးဘူးဒီဘက်မှာတခြားအခြေအနေတွေကမပြည့်စုံမလုံလောက်သေးဘူးဆိုတဲ့သဘောမျိုးဒုက္ခတွေကိုပြောတယ်ဆိုတဲ့ပုံမျိုးပေါ့လေတိတိကျကျလို့တော့ကျွန်တော်ပြောလို့မရပါဘူးအဲ့လိုအခြေလက္ခဏာမျိုးတော်ဝင်ရှိသူတွေကပြောတာကိုကျွန်တော်ကိုယ်လည်းကြားခဲ့ရတာပ
ါဆိုတော့အခုအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာ NGO တွေနိုင်ငံတကာရဲ့အမြင်တွေမှာပြည့်ရမှန်တွေအခြေအနေမှန်တွေထင်ရှားအောင်ပုံပြီးဖွင့်လှစ်ပေးလိုက်စင်းတယ်လို့ထင်ပါလားဒီကိစ္စမှာကဲမင်းတို့ခင်ဗျားတို့စတင်ကြဝင်ပြီးတော့မေးကြလောက်ကြဆိုရင်အခြေအနေပိုကောင်းလာမလားသူတို့မျိုးအခြေအနေပိုပြီးတော့များဆိုးသွားနိုင်တယ်လို့ဆိုရင်ဘယ်စဉ်းစားပါလား
ကျွန်တော်တယောက်တည်းရဲ့ဟိုပုံကူကြီးအမြင်ပေါ့လေပုံကူကြီးအမြင်ကပြောရင်တော့နိုင်ငံတော်ဖွဲ့စည်းလို့ဆိုတော့ပထမတစ်ဆင့်တော့ကျွန်တော်ကဒီသတင်းမီဒီယာသမားတွေအနေနဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်ရအောင်တာဝန်ရှိသူတွေကလုံခြုံရေးပိုင်းစိုးရိမ်ချက်အရာလုံခြုံရေးကိုတာဝန်ယူပေးတဲ့ကလွဲလို့ကျန်တဲ့အခြေအနေတွေမှာသူတို့တွားကျင်တဲ့နေရာကိုတွားမယ်တွေ့ကျင်တဲ့နေရာတွေ့ကျင်တဲ့လူတွေတွေ့မယ်တွေ့ဆိုမင်းမြန်းမယ်ဟလာအဲ့လိုမျိုးလွတ်လွတ်လပ်သတင်းယူခွင့်သတင်းတင်ပြခွင့်ပေးတယ်လို့ကျွန်တော်ခံစားယုံကြည်ပါတယ်အဲ့လိုလွတ်လွတ်လပ်တဲ့တင်ယူခွင့်တင်ပြခွင့်ပေးခြင်းအပြင်တင်မီဒီယာသမားအများကြီးရောက်လာမယ်တင်ဌာနကြီးအများကြီးရောက်လာမယ်အဲ့ဒီတင်မီဒီယာသမားတွေတင်မီဌာနကြီးတွေမှာအစိုးရတာဝန်ရှိသူတွေတဲ့ဒေတာကန်တွေတဲ့တချို့မြန်မာနိုင်ငံမင်းကလူပုဂ္ဂိုလ်တွေကပြောဆိုနေတယ်လို့ဆွဆဲနေတယ်လို့စိုးရိမ်နေတယ်လို့တစ်ဖက်ဆောင်းနေတင်ပြတယ်ဆိုတဲ့ပုံစံမျိုးလည်းရှိတယ်လည်းရှိမှာပါဒါပေမဲ့အဲ့ဒီတင်မီဒီယာသမားတွေတဲမှာကျွန်တော်တို့ view ရလိုမျိုးဘယ်မှလိုက်ထင်းနဲ့ဟလာနှစ်ဖက်စလုံးကနေပြီးတော့ view ရဲ့ပြင်ပြတာကတော့ဘယ်မှလိုက်ဘူးဆိုရဲကျွန်တော်ဒါဟိုကျွန်တော်သတင်းဌာနတခုလည်းကိုယူပြီးပြောတာမဟုတ်ပါဘူးအဲ့လိုသတင်းဌာနတွေကသတင်းသမားတွေလည်းပဲအများကြီးပါလာမှာပါအချိန်မှန်ကိုတကယ်ကိုလက်တွေ့ကြကြနှစ်ဖက်စလုံးကသဘောထားအမြင်တွေအချိန်မှန်တွေလက်ရှိဖြစ်ပျက်နေတာတွေကိုတင်ပြမဲ့သတင်းသမားတွေအများကြီးပါလာမှာပါအဲ့ဒါဟာ ဒီအခက်အခဲအတက်တဲကြီးကိုဖြစ်ရှင်းဖို့အတွက်အများကြီးအထောက်အကူဖြစ်စေပါလိမ့်မယ်။နိုင်ငံတကာအဖွဲ့အစည်းတွေကိုလွတ်လပ်တောင်းခံပြုလိုက်ခြင်းကိုဆိုတဲ့မိကုံးကတော့ကျွန်တော်အနေနဲ့အတိအကျပြောဖို့ခက်ပါတယ်။ကျွန်တော်တယောက်တည်းနဲ့ယူဆချက်ကတော့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းပဲပိတ်ပင်ကန့်သက်ထားတာမရှိဘဲနဲ့နိုင်ငံတကာကသဘောတူလက်ခံထားတဲ့စံနှုန်းစံထားတွေအတိုင်းတာဝန်ရှိသူတွေနဲ့စနစ်တကျကြက်ကြက်နက်နက်စဉ်းစားဆင်ခြင်ညှော်ပြင်ပြီးတော့စီစဉ်ခွင့်ပြုပေးနိုင်မယ်ဆိုရင်အပြစ်ထက်အကျိုးဆိုးကျိုးတဲ့ကောင်းကျိုးပိုများနိုင်လိမ့်မယ်လို့ဟိုကျွန်တော်ပြောခင်နေတယ်အဲ့လိုပဲယူဆမိပါတယ်ခင်ဗျာ
နောက်ဆုံးတခွန်းထပ်ပြီးတော့မေးကြည့်ပါရစေအခုကြည့်နေတဲ့အခြေအနေဟာပုံမှန်ဖြစ်လာမဲ့လမ်းကြောင်းမှန်မဟုတ်ရောက်နေပြီလို့ဆိုနိုင်ပါလားတစ်ချက်ကအဲ့လမ်းကြောင်းမှန်ဟာဘယ်လောက်ထိဝေဝေချောက်အောင်မထင်ပါလဲရောက်နေပြီလို့ဆိုရင်ပုံမှန်ပြန်ဖြစ်ဖို့အတွက်အကြမ်းမြင့်ပါရော
ခုနလိုပါပဲကျွန်တော်တို့ပြင်နေပြောရတယ်ပုံမှန်ပြန်ဖြစ်ဖို့လမ်းကြောင်းကတော့အတော်လေးဝေးသေးတယ်လို့ဆိုရမှာပါဘာကြောင့်လဲဆိုတော့ကျွန်တော်နေဆက်မြင်းပေါ်မနေထိုင်ကြတဲ့စကံကပုဂ္ဂိုလ်ကိုကျွန်တော်မြင်နေတဲ့အခါမှာနှစ်ဖက်ကနှိလို့မရတဲ့အခြေအနေတွေကအများကြီးကိုဖြစ်နေပါတယ်။ဥပမာနာမည်ကိစ္စ၊ရိုဟင်ဂျာ၊ဘင်္ဂလီဆိုတဲ့ကိစ္စတခါကျွန်တော်တို့ NVC ကတ် process ကိစ္စ NVC ကတ်လုပ်ငန်းစဉ်ပေါ့လေ NVC ကတ်ကနေမဲ့တစ်ဆင့်မှဒီနိုင်ငံသားလျှောက်ထားရေးလုပ်ငန်းစဉ်ပေါ့။အဲ့ဒါကတစ်ဖက်ကလည်းပဲ NVC ကတ်ကိုလုံးဝလက်မခံဘူး။အလားတစ်ဖက်ကလည်းပဲ NVC လုပ်ငန်းစဉ်တွေလုပ်နေတယ်။တစ်ဖက်ကရိုဟင်ဂျာဆိုတာကိုလုံးဝလက်မခံဘူး။တစ်ဖက်ကဘင်္ဂလီလူခေါ်တာကိုလုံးဝလက်မခံဘူး။အဲ့ဒါတွေကကျွန်တော်အခုလက်ရှိအချိန်ကြီးသိထားတဲ့အချိန်ကြီးအတော်လေးကိုကြီးရနိုင်ရဆင်းရဲခက်ခဲဦးမှာပါကျွန်တော်ရဲ့ညှော်လင့်ယူဆချက်ကတော့နှစ်ဖက်ဝင်းဝိုင်းကတကယ်အညီအညီကြီးနိုင်ငံအတွက်ဟလာကိုတိုင်းဒီရေရှည်ငင်းချမ်းကြီးအတွက်ပြန်လည်တင်းမြတ်ကြီးအတွက်အညီအညီရှိတဲ့ခေါင်းဆောင်တွေကအညီအညီကြီးကြီးနဲ့စိတ်ရှိရှိထားပြီးတော့ဟလာချိုးကိစ္စတွေကိုဟိုဘက်ကလည်းချော့ဒီဘက်ကလည်းချော့ဒီဘက်ကလည်းလေလောနေနေတာလျော့ဟိုဘက်ကလည်းပဲတချို့ဖြည့်ရှော့တင်တာဖြည့်ရှော့ပေးဆိုတဲ့ပုံစံမျိုးနဲ့မလုံနိုင်တရွီတော့ဒီအခြေအနေကြီးကလောလောဆယ်ပြည်လေတော့မပေါ့မရှိပါဘူးအဲ့လိုမျိုးနှစ်ဖက်ကပြန်ပြီးတော့ပြည်ပြည်လေးလေးလုံနိုင်တဲ့အခြေအနေမျိုးကလည်းပဲလောလောဆယ်မှာတော့လမ်းစအမြင်သေးဘူးလို့ပဲပြောရမှာပါခင်ဗျာ
ဦးကျော်စန္နာတင်ဆက်ထားတဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရပါရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးဖို့အလဲရောက်ပါပြီ။ခုတစ်ပတ်အစီအစဉ်မှာတော့ကျမ်းမာရေးဆိုင်ရာမဂ္ဂဇင်းရဲ့အက်ဒီတာချုပ်ကိုတူရင်လိုင်ဝင်းကဘာကိုယုံကြည်တယ်ဆိုတာနားဆင်ကြပါမယ်။မမိုးဖြူကတင်ဆက်ထားပါတယ်ရှင
်။အလုံးမင်းမင်္ဂလာပါ။ကျွန်တော်အလုံးလောက်ခဲ့တဲ့တက်တန်း၈နှစ်ကျော်အတွင်းမှာဒီမှာခံရမှုနေရာမှာနေခဲ့တဲ့တောက်လျှောက်ပေါ့နော်ကျွန်တော်ထားရှိခဲ့တဲ့စိတ်နေစိတ်ထားနဲ့ကျွန်တော်အလုပ်လုပ်တဲ့ပုံစံကိုအားလုံးအတွက်တခုခုများရနိုင်မလားဆိုရင်မျှော်လင့်ချက်နဲ့ကျွန်တော်ပြပြပေးမှာပါပထမဆုံးတစ်ချက်ကတော့ဗာလဲဆိုတော့ကိုဘယ်နေရာတော်လဲဆိုတာကိုအချိန်ပေးပြီးတော့စဉ်းစားကြည့်ကြည့်ပါတချို့တွေကကျတော့လူများနဲ့စကားပြောဆိုတဲ့နေရာမှာတော်တယ်တချို့တွေကကျတော့တယောက်တည်းတွေးခေါ်ရတဲ့နေရာမှာတော်တယ်အဲ့တော့ကိုလှုပ်လှုပ်တဲ့အခါမှာကိုရဲ့တော်တဲ့နေရာနဲ့ကိုက်ညီနေမှအဲ့လုတ်လုတ်တော့အောင်မြင်နိုင်ပါလိမ့်မယ်မဟုတ်ဘူးဆိုရင်တော့အဲ့လုတ်ကပြင်းနေရအရန်ကောင်းလိမ့်မယ်ဥပမာအဖြစ်လူများနဲ့စကားပြောရတယ်ပြောရတဲ့သူတယောက်ကရုံးမှာထိုင်ပြီးတော့အလုတ်လုတ်ရတဲ့ဟာကိုလုတ်နေပြီဆိုရင်သူ့အတွက်ဘလို့မှမပြောနိုင်တော့အဲ့အတွက်ကြောင့်မလို့ပထမဦးဆုံးကတော့ကိုနဲ့ကိုရဲ့တော်တဲ့နေရာကိုစဉ်းစားကြည့်ကြည့်ပါနောက်တစ်ခုကကိုယုံကြည်တဲ့အရာအတွက်ပဲလုတ်လုတ်ပါကိုမယုံကြည်တဲ့အရာတစ်ခုအတွက်အလုတ်လုတ်တဲ့အခါမှာအဲ့အတွက်ဖွင့်ပြဖို့အတွက်ကျွန်တော်ရေခင်းအရန်ခဲရင်ပါတယ်အဓိကပြဿနာကတော့ကိုကိုရင်မယုံကြည်ရဲ့ကိုကိုရင်သုံးမယ်လို့မယုံကြည်ရဲ့အရာတခုကိုတခြားသူသုံးလောင်ဘလို့မျိုးကျွန်တော်တို့ကရောင်းချမလဲကိုကိုရင်မယုံကြည်တဲ့အတွေးခေါ်တခုကိုတခြားလူလက်ခံလောင်ကျွန်တော်တို့ကဘလို့လုပ်မလဲအဲ့အတွက်ကြောင့်မလို့ရန်ခဲရင်ပါတယ်ကိုယုံကြည်တဲ့အရာအတွက်ပဲအလုပ်လုပ်တာကပူပြီးတော့အောင်မြင်နိုင်ချေပူများပါတယ်နောက်ထပ်တစ်ခုကတော့အလုပ်အတွက်ကောင်းမှုအလုပ်လုပ်ပါအထက်လူကြီးအတွက်မလုပ်မလုပ်ပါနဲ့ကျွန်တော်တို့တွေမှားရွေးနေတဲ့တစ်ချက်ကဘာလဲဆိုတော့အလုပ်ဆိုတာအထက်လူကြီးပဲလို့ကျွန်တော်တွေးရတဲ့တစ်ချက်ပါပဲအထက်လူကြီးကအထက်လူကြီးအလုပ်ကအလုပ်ပါပဲတခါတလေမှအထက်လူကြီးမှားနေတာရေးလဲရှိနိုင်ပါတယ်ကျွန်တော်တို့ကအထက်လူကြီးပြောသမျှကိုအမြဲတမ်းပဲလက်ဟိုပါသူပါပြပြဆိုရင်ကျွန်တော်တို့ကအလုတ်ကိုမေ့ဝါတက်ပါတယ်အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအလုတ်နဲ့အထက်လူကြီးကိုခွဲပြီးတော့ကြည့်ရအလုတ်အတွက်ပဲကောင်းမှုအတွက်ကျွန်တော်တို့ဥတီချက်ထားပါအထက်လူကြီးကိုသဘောကျပါစီဆိုတဲ့ပုံစံမျိုးနဲ့ဥတီချက်မထားပါနဲ့အဲ့ဒါကပဲကိုယ်ပူပြီးမြင့်မာတဲ့ဘဝကိုရောက်ရှိစေနိုင်ပါတယ်နောက်ထပ်တစ်ချက်ကတော့တတ်တာတဲ့အလုတ်ကိုမမျှော်လင့်ပါလူတိုင်းကတတ်တာတော့ကြိုက်ပါတယ်လူတိုင်းက comfortable ဖြစ်တယ်အေးစသေးနေရတာကိုကြိုက်ပါတယ်ဒါပေမဲ့စဉ်းစားကြည့်ကြည့်ပါလုပ်ငန်းဝင်တစ်ခုကအရင်အလုပ်လုပ်နေရပြီဆိုရင်ဘာလို့တတ်တာမရှိပါဘူးဒါပေမဲ့အဲ့လိုမျိုးတတ်တာနေပြီဆိုကလေးကကိုကချောင်းထိုးခံနေရပြီကိုကချောင်းထဲမှာရောက်နေပြီဆိုတော့စဉ်းစားကြည့်ကြည့်ပါနောက်တစ်ခုကကိုကိုအကဲဖြတ်ပါတန်ကြီးတောင်းပါတန်ကြီးတောင်းပြီဆိုရင်လေကိုအဲ့တန်ကြီးအတိုင်းပြန်မပေးနိုင်ဘူးဆိုရှက်စရာကောင်းတယ်ဆိုတော့သတိရကျွန်တော်တို့ကဘာလဲဆိုတော့ ရင်ထဲမှာမကျေမနက်တွေဖြစ်နေတယ်။ဘာလဲဆိုတော့ငါ့တန်ရတန်ချင်းမပေးဘူး။ငါ့တန်ရတန်ချင်းမရဘူးဆိုရဲခံစားချက်တွေဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်အလုံးမှာလည်းအဲ့ဒီဟာကထိခိုက်တယ်ပေါ့နော်။ကျွန်တော်တို့အဲ့လိုမျိုးမဖြစ်စေဘဲနဲ့ကိုယ့်ရဲ့တန်ရတန်ချင်းကိုအကဲဖြတ်ပြီးတောင်းဖို့အတွက်မရှက်ပါနဲ့မကြောက်ပါနဲ့။ဒါမဲ့အဲ့လိုမျိုးရပြီဆိုရင်လည်းကိုယ့်ဘက်ကနေပြီးတော့ပြန်ပေးဖို့ဆိုတော့လည်းမမေ့ပါနဲ့။နောက်တစ်ချက်ကတော့ဘာလဲဆိုတော့ကိုလိုချင်တာကိုပဲကိုပေးချင်တာကိုပဲမစဉ်းစားပါနဲ့။သူဘာလိုချင်တာလဲကိုစဉ်းစားပါ။ဒါက marketing ရဲ့သဘောပဲ။ကျွန်တော်တို့ကအကြောင်းပိုင်အယောင်တယောက်ဖြစ်လာပြီဆိုရင်ကျွန်တော်တို့ဝယ်ယူသူတယောက်ရဲ့ခံစားချက်ကိုမေ့ပါတယ်တကယ်တမ်းမှာကျတော့ဝယ်ယူသူတယောက်ကဘယ်လိုတွေးလဲဆိုတဲ့ခံစားချက်ကိုကျွန်တော်မမေ့ပါတာကျွန်တော်တို့အယောင်နေရာမှာကျွန်တော်တို့အောင်မြင်နိုင်ပါလိမ့်မယ်နောက်ဆုံးတစ်ချက်ကတော့ဗာလဲဆိုတော့အလုပ်ငန်းဝင်လုပ်တဲ့အခါမှာဘယ်အလုပ်မှာပဲဖြစ်ဖြစ်အားလုံးကျင်နေဖို့မမျှော်လင့်ပါဘူးကျွန်တော်တို့ကအရွေးတစ်ခုကိုတွားနေပြီဆိုရင်တစ်ခုခုကိုတွားပေးနေပြီဆိုရင်အဲ့ဒီဟာကိုမကြိုက်တဲ့သူတွေဆိုတာတော့ရှိနေမှာပဲဒါပေမဲ့အလုပ်ငန်းဝင်ထဲမှာအားလုံးကျင်နေဖို့မျှော်လင့်ခြင်းကကျွန်တော်တို့အတွက်ကိုယ့်ကိုယ်ကိုပင်ပန်းဖို့ပဲဖြစ်လာပါတယ်အဲ့ဒီအတွက်ကြောင့်ကိုယ့်ကိုမကျင်တဲ့သူတွေရှိရင်လည်းရှိပါသည်ကိုယ့်ကိုမကြိုက်တဲ့သူတွေရှိရင်လည်းရှိပါသည်ကျွန်တော်တို့မှန်ကန်တဲ့ယုံကြည်တဲ့လမ်းကိုတွားနေတဲ့လမ်းမှာဘယ်သူမှကိုယ့်ရဲ့အတားအဆီးမဖြစ်ဖြစ်ပါသည်နဲ့ဘယ်သူအားလုံးဆဆရရကျင်းနေဖို့မမျှော်လင့်ပါနဲ့ဒါကတော့ကျွန်တော်အလုပ်လုပ်တဲ့အခါမှာထားရှိရစိတ်နေစိတ်ထားတွေပါတစ်ခုခုအကျိုးရှိစေနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နားထောင်ပြီးခဲ့တဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်ထားတဲ့တရုံကြီးရကဏ္ဍကိုနာဆင်ခဲ့ရတာပါရှင် VOA American အသံကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုမနက်၈နာရီနဲ့9နာရီထိလိုင်းဒိုမီတာ20 25 30နဲ့တကွနဲ့အစအဆုံးပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါပါအခုတော့ကြံနေသေးတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုဦးကျော်စန္ဒကပြောပြပေးပါအောင်ရှင
်ပရတင်ဝန်ကြီးချုပ်ထရီဇာမေဟာပရတင်ပါလီမန်မှာသူ့ဘော်တင်တဲ့အယုံကြည်မရှိအဆိုကိုအနိုင်ရပြီးဝန်ကြီးချုပ်ကြားတုန်းကဆက်လက်တည်နေတော့ပြီဖြစ်ပါတယ်မဲ့ရီအတွက်218မဲနဲ့အနိုင်ရခဲ့တဲ့ဒီအောင်ပွဲအတွက်ဝန်ကြီးချုပ်ကြားတုန်းမှာနောက်ထပ်တစ်နှစ်စိန်ခေါ်မှုကင်းမဲ့တော့မှဖြစ်ပေမဲ့ပါလီမန်ဘော်သူ့ရဲ့ဩဇာလွှမ်းမိုးမှုမှိမ့်မိန်သွားခဲ့ပြီလို့သုံးသပ်ကြရဆိုကြပါတယ်အခုလိုအနိုင်ရလိုက်တဲ့အတွက်သူလှုပ်ဆောင်ထားတဲ့ဥရောပသမဂ္ဂကခွဲထွက်ရေးသဘောတူညီချက်ပေါ်ထောက်ခံမှုအလုံးလောက်ရရှိသွားပြီလို့တော့ပြောဖို့ခက်တယ်လို့လည်းဆိုကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိုရီးရှင်းနေအဖြစ်ကလာတာစီဆောင်ရွက်ခဲ့သူမိုက်ကယ်ကိုဝင်းကိုနယူးယောက်မြို့တရားသူတွေကစုံနှစ်ထောင်ဒဏ်ပြစ်ဒဏ်စီရင်လိုက်ပါတယ်သူပေါ်စီရင်တဲ့ပြမှုထင်ရှားခဲ့တဲ့အမှုတွေထဲမှာသမ္မတထရမ့်ညီဆွန်ခဲ့တယ်လို့နဲ့ဆွဆဲခံရတဲ့အမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခအမေရိကန်ဒေါ်လာ300နီးပါးပေးဖို့စီစဉ်ခဲ့တာနဲ့ရုရှားနိုင်ငံမော်စကိုမြို့မှာမိုးမြောင်အဆောက်အဦတိစောက်ဖို့ဒေါ်နယ်ထရမ့်ရဲ့ကြိုးစားမှုနဲ့ပတ်သက်ပြီးလွှတ်တော်ကိုလိန်လည်ခဲ့တာတွေလည်းပါဝင်ပါတယ်စီရီးယားကတ်စပီဒူစီ YPG ရဲ့ပေါ်လာမဲ့ရပိုင်တွင်တူရကီစစ်တပ်ကထူးဆစ်ဆင်မဲ့လို့တူရကီသမ္မတရီဆက်တိုင်အဒူဝန်ကဆိုပါတယ် ISU ကိုတိုက်ခတ်တဲ့နေရာမှာအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်ဖြစ်တဲ့ The Cuts YPG တွေကိုအခုလိုချင်းချောက်လိုက်တာဟာ NATO မဟာမိတ်တွေဖြစ်ကြတဲ့အမေရိကန်ပြည်ထောင်စုနဲ့တူရကီကြားတင်းမာမှုပြန်လည်ဖြစ်လာနိုင်တဲ့ကိစ္စလေးဖြစ်နေပါတယ် YPG တွေဟာတူရကီကိုနှိမ့်ချလာမြတ်ပုံကန်တိုက်ခိုက်နေတဲ့ PKK Cuts သဘုံတွေနဲ့ဆက်ဆံနေတဲ့အကြမ်းဖက်အဖွဲ့ဖြစ်တယ်လို့တူရကီဆိုတာကြေညာထားတာဖြစ်ပါတယ်ခင်ဗျာ
တဲ့ရင်အချင်းချုပ်ကိုဦးကျော်စန္ဒာကြီးညာပေးသွားတာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရင်မူကမှအင်ဂျင်နီယာဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဒီကနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11969နဲ့လိုင်းလာမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
ဒ
This program has come to you from the Voice of America, Washington.